Welcome to the Voice of America in Burmese.
ဒီအောင်ကင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2022ခုနှစ်မေလ9ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ဆက်လွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ဂျန်နိုင်ပါအခုညပိုင်းထိတ်တန့်ရောက်တဲ့နေ့မှာတော့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကအဖွဲ့၅ဖွဲ့ဟာမြန်မာစစ်ကောင်စီဘက်ကဖိတ်ခေါ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်မယ်လို့သိရပါတယ်။ရုရှားဘက်ကထိုးစစ်တွေပို့ပြီးတော့ပြင်းထန်လာနိုင်ခြေရှိတယ်လို့ယူကရိန်းတောင်ဝရှိသူတွေကသတိပေးလိုက်ပါတယ်။ကျူဘာနိုင်ငံမြို့တော်ကဟိုတယ်ပောက်ကွဲမှုအတွင်းတေဆုံးသူဦးရေဟာ22ယောက်ထပ်မံရှိသွားပြီဖြစ်ပါတယ်။ဒီလိုသတင်းတွေနဲ့ဒုသတင်းပေးပို့ချက်တွေဘက်မှာတော့ချင်းပြည်နယ်အုပ်ချုပ်ရေးနဲ့ပတ်သက်ပြီ
းချင်းပြည်နယ်ရဲ့စီးလက်ဒေသအများစုမှာတော့ဒီဒုအုပ်ချုပ်ရေးကြီးကပေါ်စားလွှဲမှုမှုတက်ရောက်မှုကရှိတယ်လို့ပြောလို့ရတယ်စစ်ကောင်စီတပ်ဖွဲ့ကတော့ဒီမြို့ပေါ်ဒီဟာကားဆိုဟာကားမြို့ပေါ်ပေါ့
ချင်းနိုင်ငံရေးလေလာသုံးသက်သူ9000ပြောသွားတာဖြစ်ပါတယ်ဒီကြောင့်ပြည်စုံကိုမကြားခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြေပတ်စင်ကလာတွေထုတ်လွှင့်တဲ့အခါမှာတော့မြန်မာနိုင်ငံတော်ကလူခွေအခြေအနေတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုအသံအစည်းအဝေးဒီမိုကရေစီလူခွေနဲ့ခေတ္တကြိမ်ကအစည်းအဝေးအပါအဝင်တပတ်တည်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီအကြောင်းတွေမတင်ဆက်ခင်အခုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကိုသားမြို့တို့အကြေညာပေးမှာဖြစ်ပါတယ်ဗျာ
ရုရှားရဲ့နာဇီတော်လှန်ရေးအောင်ပွဲအခမ်းအနားမတိုင်ခင်ယူကရိန်းမှာထိုးစစ်ပိုပြင်းလာနိုင်တာပြင်ဆင်ထားဖို့တတိပေးမှုတွေရှိနေပါတယ်။ရှေ့ပတ်တနင်္လာနေ့ကြာရောက်မဲ့နာဇီဂျာမနီပေါ်ရုရှားအောင်ပွဲခံခဲ့မှု89နှစ်မြောက်အခမ်းအနားမှာသမ္မတဗလာဒီမာပူတင်မိကွန်းပြောဖို့ရှိနေချိန်ဒီစနေတနင်္ဂနွေအားလည်းတဲ့အခုလိုတိုက်ပွဲပြင်းလာမှစိုးရိမ်ပြီးယူကရိန်းရာရှိတွေကတတိပေးနေတာပါ။ရုရှားနိုင်ငံတဝန်းလုံးလေးရှိတဲ့ဒီစီးရီးပြအခမ်းအနားမှာသမ္မတပူတင်အနေနဲ့ယူကရိန်းကိုလက်နက်အပြည့်ထောက်ပံ့ပေးနေတဲ့အနောက်နိုင်ငံတွေကိုဝိုင်းရနာမခံဖို့နောက်ဆုံးသတိပေးစကားပါနိုင်တယ်လို့သုံးသပ်သူတွေကဆိုနေပါတယ်။ဒါပေမဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့ရုရှားဘက်ကနောက်ဆုံးမှနျူကလ িয়ার လက်နက်သုံးလာမှအနောက်နိုင်ငံတွေဘက်ကစိုးရိမ်မှုတချို့ရှိနေချိန်မှာရုရှားနိုင်ငံသားဝင်ကြီးပြောခွင့်ရကတော့အခုလိုသုံးဖို့မရှိပါဘူးလို့မနေ့ကပဲထုတ်ပြောခဲ့ပါတယ်။ရုရှားနိုင်ငံသားပြောခွင့်ရ Alexey Zaytsev ကနျူကလ িয়ার စစ်ပွဲဖြစ်လာရင်ဘယ်သူမှနိုင်မှာမဟုတ်ဘူးဆိုတဲ့အခြေခံစည်းမျဉ်းကိုအခိုင်အမာဆုတ်ကန်ချတာမျိုးထုတ်သုံးမှာမဟုတ်ပါဘူးလို့သတိပေးခဲ့ပါတယ်။အခုလိုအချိန်မှာယူကရိန်းနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ကာကီဗ်ကိုရုရှားဘက်ကဗုံးကျဲတိုက်ခတ်မှုတွေဆက်လုပ်နေပြီးယူကရိန်းရှေ့ပိုင်းတခြားနေရာတွေကိုလည်းသွေးတိုးဆက်နေတယ်လို့ယူကရိန်းစစ်တပ်ကဒီနေ့ထုတ်ပြန်ထားပါတယ်ခင်ဗျာ။ရုရှားစိုးရွားနဲ့ပတ်သက်နေတဲ့ဒေါ်လာတန်ရာချီတန်းအပျော်စီးသင်္ဘောကြီးကိုအီတလီကမထွက်ခွာခင်ချိတ်ပိတ်လိုက်ပါပြီ။အီတလီနိုင်ငံလယ်ပိုင်းမှာအနုပညာဆန်းသင့်မှုနဲ့နာမည်ကြီးတဲ့တက်စကန်ဒေတာကနေဒီရုရှားစိန်ခံတင်ပေါ်ကြီးထွက်ခွာဖို့ပြင်ဆင်နေချိန်အီတလီဘန်ဒါရေးဝန်ကြီးအနေနဲ့မနေ့ညနေကပဲဥပဒေထုတ်ပြီးအခုလိုထိန်းသိမ်းလိုက်တာပါရုရှားအစိုးရရဲ့ထင်ရှားသူတွေနဲ့အချိတ်ဆက်ရှိတဲ့ဒေါ်လာ3900ဂျော်ဒန်ချဟာရီဇဒီ6ထက်တင်ပေါ်ကြီးကိုမာရီနာဒီကာရာယာစိန်ခံမှာအခုလိုထိန်းသိမ်းထားလိုက်ကြလို့ဘန်ဒါရေးဝန်ကြီးဒန်နီယယ်ဖရန်ကိုရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ဒီပြည်လဲပန်းဖြေတင်မောကြီးကိုနောက်ွယ်ကတကယ်ပိုင်ဆိုင်သူနဲ့2014ခုနှစ်မှာယူကရိန်းရဲ့ခရိုင်းမီးယားဒေသကိုရုရှားသိမ်းလွန်က EU တံခတ်ခံခဲ့ရသူတွေရဲ့အခြေဆက်တွေကိုအီတလီငွေကြေးစောင့်ကြည့်မှုရဲတွေကတွေ့ရှိခဲ့တယ်လို့ဝန်ကြီးဖရန်ကိုကဆိုပါတယ်။တကယ်တော့ပေပေါင်း900ခန့်ရှိတဲ့ဒီတင်မောကြီးကိုရုရှားသမ္မတဗလာဒီမာပူတင်နောက်ွယ်ကပိုင်တယ်လို့အရင်သတင်းတွေထွက်ခဲ့ပြီးယူကရိန်းသမ္မတဗလာဒီမာဇယ်လန်စကီကလည်းသိမ်းယူဖို့အီတလီပါလီမန်မှာမက်စလာတဲ့ကပြောခဲ့မှုပါတယ်ခင်ဗျာ။ကျူးဘားနိုင်ငံမြို့တော်ကထင်ရှားတဲ့ဟိုတယ်ကြီးပောက်ကွဲမှုထဲသေဆုံးသူအနည်းဆုံး20နူးကိုတိုးလာနေပါတယ်။မြို့တော်မြို့လယ်ကောင်ကကျင်ငါးပွဲဆင့်ငါးဆက်စင်ကန်ဟိုတယ်ကြီးမနေ့ကပြင်းပြင်းထန်ထန်ပောက်ကွဲခဲ့တာကြောင့်သေဆုံးသူဒီနေ့တိုးလာတာအပြင်ဒဏ်ရာရသူတွေလည်းကလေး14ဦးပါဝင်စုစုပေါင်းအနည်းဆုံး84ဦးရှိလာနေပါတယ်။နာမည်ကြီးရှေးရဟိုတယ်ဖြစ်တဲ့ဆာရာတိုဂါဟိုတယ်တဲ့ဓာတ်ငွေတင်ကာယူစိမ့်ပောက်ကွဲမှုကြောင့်အဆောက်အဦနိုင်ငံတွေပါလွတ်စင်ထွက်ကုန်ပြီးနောက်ထပ်ပျောက်ဆုံးနေသူဒါဇင်တွေနဲ့ချီကိုလည်းအပြည့်အစည်းပုံတွေနဲ့ရှာဖွေနေကြပါတယ်။ဒါပေမဲ့ကမ္ဘာ့ကျော်မွန်အမှုပညာရှင်တွေပါလာတဲလေးရှိတဲ့ဒီဟိုတယ်ပေါက်ကွဲအချိန်မှာ ကျန်လဲမွန်မှန်ပြင်ဆင်မှုတွေလုပ်နေတာမို့နိုင်ငံခြားခီးသွားတွေတဲခိုတာမရှိခဲ့ဘူးလို့ကျူဘာမြို့တော်ဟာဗနာမြို့တော်ဝန်ကဆိုပါတယ်အခန်း
2022ကောက်ပိသိမ်းချူပေါက်ခံခဲ့ရတယ်လို့တရားစွဲခဲ့တာပေါ်ဆန်ဖရန်စစ္စကိုရှိပြည်တော်စုအဆင့်တရားသူကြီးဂျိမ်းဂျော်နက်တိုကမနေ့ကပဲပယ်ချတဲ့စာထုတ်ပြန်လိုက်တာပါသမရဟောင်းထရမ်ကသူ့
သူ့ကိုထောက်ခံသူတွေမနစ်နစမှာမကြုံစဘူးအကြမ်းဖက်တိုက်ခိုက်ခဲ့ပြီးတဲ့နောက်အခုလိုတွစ်တာပြင်တခြားလူမှုမီဒီယာတွေကပါပိတ်ပင်လိုက်ကြပါသမရထရမ်ရဲ့လူမှုမီဒီယာအမှားစကားထဲမှာဒီမိုကရေစီအခြေခံစီးမြစ်ဖြစ်တဲ့ရွေးကောက်ပွဲရလဒ်ကိုချိုးဖောက်တဲ့သဘောဖြင့်တရားရုံးတွေပယ်ချပြီးဖြစ်ပေမဲ့ပြီးခဲ့တဲ့သမရရွေးကောက်ပွဲဟာမဲလိမ်မှုသာဖြစ်တယ်လို့အတင်းဆက်လင်းညာဆွဆွ
American တဲ့ညမယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 9390နဲ့9383ညာ5မီတာ51 kHz 5885တို့ပြင်စနေတရွေးမှာ5မီတာ190 kHz 1505ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်ကျွန်တော်တားညူဦးပါရှင်ဟုတ်တင်မောကနေပြီးတော့ပြစ်ခတ်တယ်လို့ယူဆရတဲ့အဝေးထင်းဒုံးကျည်ဆန်းသက်ပြစ်ခတ်မှုတစ်ခုမြောက်ကိုရီးယားဘက်ကလုပ်ခဲ့တယ်လို့တောင်ကိုရီးယားစစ်ဘက်ကအခုစနေနေ့မှာထုတ်ပြန်ပါတယ်။မြောက်ကိုရီးယားအနေနဲ့ဒုံးကျည်ဆန်းသက်မှုလုပ်တာဒီတစ်ချိန်နဲ့ဆိုရင်တော့ဒီနှစ်အတွက်မှာ15ချိန်မြောက်ဖြစ်ပါတယ်။တာတိုဒုံးကျည်ကို Simple Data ကနေပြီးတော့မြောက်ကိုရီးယားအရှေ့ဘက်ကန်ယူရန်ပင်လယ်ပြင်ထဲကိုပြစ်ခတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်စူးစီးချုပ်များအဖွဲ့အကြီးအကဲကသတင်းတောက်တွေကိုပြောပါတယ်။ဂျပန်ကန်ယူရန်ဆောက်တက်ကလည်းဒါကိုတီးပြထားပြီးတော့ဂျပန်ကျူတူသတင်းမှာတော့ဒုံးကျည်ဟာကီလိုမီတာ600လောက်ထိသွားပြီးတော့ဂျပန်စီးပွားရေးဆောင်ရဲ့အပြင်ဘက်ကိုကျောက်ခဲ့တယ်လို့ရေးပါတယ်။မြောက်ကိုရီးယားနိုင်ငံဟာရင်းနှုံးကလည်းစင်ပိုဒေသတင်မောချင်းကနေပြီးတော့အဝေးထင်းဆန်းသက်ဒုံးကျည်တွေကိုရင်းနှုံးတင်မောကတဆင့်ပြစ်ခတ်ဆန်းသက်မှုတွေလုပ်ခဲ့ပူးပါတယ်။မြောက်ကိုရီးယားအနေနဲ့အခုဒီသအစောပိုင်းမှာနျူကလ িয়ার ဆန်းသက်မှုတစ်ခုလုပ်နိုင်ခြင်းရှိတယ်ဆိုပြီးတော့အမေရိကန်နိုင်ငံကြီးဌာနကမနေ့တောက်ကြနေ့ကပဲသတိပေးပြောပါတယ်။မြောက်ကိုရီးယားရှေ့မြောက်ပိုင်းကနျူကလ িয়ার ဆန်းသက်မှုနေရာတစ်ခုမှာပြင်းစင်မှုတွေလုပ်နေရဲဆိုတာကိုထောက်ပြပြောဆိုတော့ပါမြောက်ကိုရီးယားအနေနဲ့နျူကလ িয়ার ဆန်းသက်မှုတွေရပ်ဆိုင်ထားခဲ့တာ9နှစ်ပြီပါရှိပါပြီ NCA ပြစ်ခတ်ရစေးစာချုပ်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကအဖွဲ့9ဖွဲ့ဟာမြန်မာစစ်ကောင်စီကဖိတ်ခေါ်တဲ့ညီငယ်စနစ်ဘွဲကိုတရားမယ်လို့သိရပါတယ်တိုင်းသာအပြစ်ရဖွဲ့တွေစုဖွဲ့ထားတဲ့ PPST ညီငယ်ရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့အစည်းအဝေးကိုညှက်တာခေါ်ယူကျပပြီးတဲ့နောက် PPST တွေကအဖွဲ့9ဖွဲ့တရားဖို့သဘောထားရယူခဲ့တဲ့အကြောင်း PPST ပြောခွင့်ရသူဗမှုကြီးစောကျော်ညောက view ကိုပြောပါတယ်
PBSD ကိုရည်တည်တာနဲ့ပါဝင်ပြီးပါဝင်ထားတဲ့ဒိတ်ကိုဒီအားလုံးပါဝင်တဲ့အချင်းချင်းနဲ့ကျွန်တော်တို့အဲ့လိုပဲနားလည်မှုရှိပါတယ်။အဲတိုးတော်လည်းပဲဒီကြေကတော့ဟိုကပလေအဲ့လိုမျိုးချင်းချင်းအဲ့လိုမျိုးညီချင်းစီပွဲမျိုးပြင်းမော်နိုင်မှုတွေစတင်နိုင်မှုတွေကျွန်တော်တို့ဘလို့ဟိုအစပြုမှုတွေလုပ်နိုင်မလဲ။ဘလို့လမ်းကြောင်းတွေစလို့အစီအစဉ်လဲဆိုတာကိုဒါတက်တင်ပြီးတော့ဟိုလမ်းဖောက်တဲ့အတိတ်ဆိုပွဲအနေနဲ့ကတော့ကျွန်တော်တို့အနေနဲ့အဲ့တော့အကြံဉာဏ်ပြောလို့ရပ
ါတယ် KNU ညီညာရေးကောင်စီ ELD ရခိုင်ဖွဲ့ DKPA ကင်လနဲ့ကိုင်ဖွဲ့မွန်ပြည်သက်ပါတီနဲ့ PNL ပလောင်ဖွဲ့တို့ဖြစ်ကြပါတယ်ကြံဖွဲ့တွေကတော့သဘောထားမပြီးသေးတာရှိတယ်လို့မဆုံးဖြတ်သေးဘူးလို့လည်းသိရပါတယ်စစ်ကောင်စီဘက်ကတော့ညီညာရေးစနစ်ပွဲတက်မတက်ကိုဒီလ၈ရက်နေ့နောက်ဆုံးထားပြီးတော့အကြောင်းပြန်ဖို့ပြောထားတာပါဒီစနစ်ပွဲကိုစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုရင်တယောက်ဆွေးနွေးမယ်လို့လည်းဆိုထားပါတယ်ဒီကလန်ချက်ပေါ်မှာ KIO ကချင်းနောက် KNPP ကရင်နီနဲ့ CNF အချင်းဖွဲ့တွေကတော့ပယ်ချထားပါတယ်။တရုတ်နိုင်ငံမြို့တော်ဘေကျင်းမှာလူမှုအများအပြားကိုကိုဗစ်ဆက်သက်မှုတွေပြုလုပ်ပေးလျက်ရှိရမှာအခုစနေနေ့မှာတော့လူအများအပြားတန်းစီပြီးတော့ဆစ်ဆီခံခဲ့ကြပါတယ်။တရုတ်နိုင်ငံမှာ Zero COVID ဖြစ်ရေးဆိုတဲ့ COVID ရောဂါပိုးလုံးဝကင်းစင်ရေးတရုတ်အစိုးရကမူဝါဒချမှတ်ဆောင်နေတယ်လို့ရှိုင်းမှာဆိုရင်လည်းတန်းနဲ့ချီတဲ့မြို့ကန်လူမှုကိုအတွာလာပိတ်ဆို့ထားတာတလကျော်လာပါပြီ။နေ့စဉ်ဆက်သက်ဆစ်ဆေးမှုတွေကိုလုပ်ဖို့စီစဉ်ထားရမှာပထမဆုံးအကြော့အနေနဲ့ဗီဂျင်းမြို့တော်ရဲ့အကြီးဆုံး6 yen KI မှာဒီနေ့ဆက်သက်မှုတွေစလုပ်နေတာပါအဲ့ဒီ KI အတွင်းငွေကြေးတန်ရုံတွေနဲ့ရုံးခန်းတွေတော်များများတည်ရှိပါတယ်ရ ယောဂဘူးတွေ့ရတဲ့နေရာကဒေသခံတွေအနေနဲ့လည်းအခုသတင်းပတ်ရုံးပိတ်ရက်မှာကိုဗစ်ရောဂါရှိမှရှိစမ်းသပ်မှုတွေလုပ်ရမှာဖြစ်ပါတယ်။လူဦးရေ22တန်နီးပါးရှိတဲ့တရုတ်နိုင်ငံဘေကျင်းမြို့တော်မှာယောဂကာကွယ်ရေးအတွက်မြောက်ယထာဘူတာပေါင်း60ကျော်တမျိုးလုံးဘူတာရေတွက်ရဲ့15ရာခိုင်နှုန်းလောက်ကိုပိတ်ပင်ထားပါတယ်။ KI တော်မြင့်ပေါင်းကဆိုရင်လည်းစားတောက်ဆိုင်တွင်စားသပ်မှုတွေကိုပိတ်ထားပါတယ်။မေလ6ရက်နေ့ကတော့လက္ခဏာပြတဲ့ COVID-19 ယောဂဘူးလူ45ဦးမှာတက်ခွဲတွေ့ခဲ့ပါတယ်။ဒီမတိုင်ခင်တရက်က55ဦးတွေ့ခဲ့ရတာနေပြီးတော့အနည်းငယ်ရော့ကျလာတာလည်းဖြစ်ပါတယ်။ဘရာဇီးနိုင်ငံကအမေဇုန်အမျိုးစိမ့်တက်တော်အတွင်းတတော်ပြုံးတိမှုဟာနှစ်စဉ်ဧပြီလတိုင်းဖြစ်နေတာနဲ့တွေ့လို့ရှိရင်အခုနှစ်ဟာအဆိုးဆုံးဆန်ရင်ဖြစ်ခဲ့ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီနဲ့ဖေဖော်ဝါရီလတွေမှာလည်းတတော်ပြုံးတိမှုတွေဟာနှစ်စဉ်အဲ့ဒီလတွေထက်ဆန်ရင်သစ်တင်ခဲ့ပါတယ်။ပြောမယ်ဆိုရင်ဒီဇင်ဘာလကနေပြီးတော့ဧပြီလအထိကိုမိုးရင်းကာလဖြစ်လို့ဒီကာလတွေအတွင်းတတော်ပြုံးတိမှုဟာအရင်ကာလတွေထက်နည်းတတ်ပါတယ်။ဂျရုစလင်ကရပ်ယူထားတဲ့ဓာတ်ပုံမှတ်တမ်းတွေအရဆိုရင်အခုဒီဧပြီလအတွင်းစုရန်ကီလိုမီတာ1000ကျော်ထိတတော်ပြုံးတိနေတာတွေ့ရပြီးတော့နှစ်စဉ်ဧပြီလတိုင်းရဲ့မှတ်တမ်းရအမြင့်ဆုံးဖြစ်တာပါအမေဇုန်တတော်ဟာဆိုလို့ရှိရင်ကမ္ဘာမှာအကြီးဆုံးအမေဇင်းတတော်ကြီးဖြစ်တယ်လို့ပဲကမ္ဘာကာဗွန်စွန့်ဝင်နိုင်မှုအကြီးဆုံးနေရာလည်းဖြစ်ပါတယ်ဒါလိုမျိုးအမေဇုန်တတော်အတွင်းတတော်ပြုံးတိမှုတွေကြောင့်ကမ္ဘာကာဗွန်ဓာတ်ငွေ့တွေလေထုထဲကိုပုံမပြတ်နှံ့လာနိုင်ခြေရှိတယ်လို့အခြားဥတုရာသီဖောက်ပြန်မှုတွေကြုံလာရနိုင်တယ်ဆိုပြီးတော့စိုးရိမ်မှုတွေတိုးလာနေပါတယ်အခုလိုမျိုးအမေဇုန်တက်တော်ပြုံးတိမှုဆိုင်ရာချက်လက်တွေကိုဘရာဇီးနိုင်ငံအာဂတအေဂျင်စီရဲ့စောင့်ကြည့်စနစ်ကနေပြီးတော့ရယူကြတာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းလေးကိုခူဝင်းမင်းနဲ့ခူသားမျိုးတို့အကြီးညာပေးတော့တာဖြစ်ပါတယ်ခင်ဗျာအခုကစပြီးတော့သတင်းစောင်းပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ချင်းပြည်နယ်ဘက်ကသတင်းတစ်ပုဒ်ကိုပြောပြပေးတင်ပါတယ်ချင်းပြည်နယ်မှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမတ်လကစလို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေကိုအတီးတီးဖွဲ့စည်းခဲ့ကြပါတယ်။ချင်းပြည်နယ်တော်စစ်ရေးပဋိပက္ခတွေကြားမှာပဲအာဏာသိမ်းစစ်ကောင်စီဘက်ကရောအတိုက်ခံပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေကပါဒေသအုပ်ချုပ်ရေးကိုအပြိုင်ဆိုင်လှုပ်ဆောင်နေကြတာပါ။ဒီချင်းနယ်နဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုအလေးမှာပြောပြပေးမှာဖြစ်ပါတယ်ဗျာ။
ချင်းပြည်နယ်မြို့နယ်တော်ရမများမှာ energy အမျိုးသားညီညွတ်ရေးအစိုးရလမ်းညွှန်မှုနဲ့မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေကိုဖွဲ့စည်းထားပြီးကျန်းမာရေးပညာရေးတရားစီရင်ရေးကိစ္စတွေကိုဆောင်ရွက်နေကြတာပါလက်ရှိအနေအထားအရချင်းပြည်နယ်မှာပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေကပိုအားကောင်းနေတယ်လို့ချင်းနိုင်ငံရေးလေလာသူကိုထောက်ကပြောပါတယ
်ချင်းပြည်နယ်ရဲ့ကြီးလက်ဒေသအများစုမှာတော့ပြည်သူ့အုပ်ချုပ်ရေးနေရာပေါ်စားလွှမ်းမိုးမှုတက်ရောက်မှုကရှိရလို့ပြောလို့ရတယ်ဒီကောင်စီတပ်ဖွဲ့ကတော့ဒီမြို့ပေါ်ဒီဟာကားဆိုဟာကားမြို့ပေါ်ပေါ့ပြီးတော့ဖလန်းဆိုဖလန်းမြို့ပေါ်မြို့ပေါ်လောက်ကိုပဲသူတို့တွေကချင်းချုံနေတဲ့အခြေအနေရှိတယ်
။ချင်းမျိုးသားတအူ CNF ပြောခွင့်ရပူထက်နေကတော့ချင်းပြည်နယ်အတွင်းပြည်သူ့အုပ်ချုပ်ရေးအဖွဲ့လုပ်ငန်းဆောင်တာဆောင်ရွက်ရမှာထိထိရောက်ရောက်ရှိအောင်စုဖွဲ့ထားတယ်လို့ပြောပါတယ်။
ဒီတက္ကံပါကိုတက်ထွက်ခဲ့ကဒီအထူးကံရဲ့ပုံမှန်မျိုးစစ်တော့အောင်ထဲပုံမိတာဖြစ်ပါလေ
မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့မှာအာဏာပြန်ဆိုင်ရေးလှုပ်ရှားမှုစီးရီးယားမှာပါဝင်သူတွေလွတ်တော်ကိုယ်စားလှယ်တွေအရပ်ဖတ်အဖွဲ့အစည်းတွေဒီမိုကရေစီလိုလားတဲ့လူငယ်တွေရမ်းမိရပ်ဖတ်တွေကာကွယ်ရေးအဖွဲ့တွေပါဝင်တာပါပြည်သူ့အုပ်ချုပ်ရေးအဖွဲ့အားအကောင်ဆုံးဖြစ်တဲ့မင်းတပ်မြို့နယ်မှာတော့ကျန်းမာရေးတရားစီရင်ရေးလုပ်ငန်းတွေအပြင်ပညာရေးအပိုင်းတွေမှာလည်းNUG အစိုးရနဲ့ချိတ်ဆက်လှုပ်ဆောင်နေရလို့အုပ်ချုပ်ရေးအဖွဲ့ဝင်ပညာရေးကော်မတီဝင်ကိုဟုံးကပြောပါတယ
်အခုလိုလဲဆိုကျွန်တော်တို့ main task မှာဖွင့်ထားတာကအခြေခံမူလတန်းပညာရေးပဲဖွင့်ထားတာပေါ့နော်ဒါပေမဲ့6အပိုင်းပညာသင်ကာလပြည့်မှာကျွန်တော်အလေးနဲ့ပြန်ဖို့ဖို့ချင်ကျွန်တော်သွားမယ်ပေါ့နော်နောက်ပြည့်လောက်မှာပဲကျွန်တော်တို့အတန်းကိုဖွင့်ဖို့ကတော့အစီအစဉ်ရှိတယ်ခင်ဗျာ
တရားစီရင်ရေးအခမ်းအနားမှာအမှုအခင်းဖြစ်ရင်ချင်းရိုးရာဒလိထုံတဲ့ဥပဒေနဲ့စီရင်ချက်ချနေတယ်လို့လည်းတရားရေးဝန်ထမ်းတို့ကပြောပါတယ်အရင်အစိုးရအုပ်ချုပ်ရေးစနစ်နဲ့ဆိုင်ရင်အခုပြည်သူ့အုပ်ချုပ်ရေးအဖွဲ့အုပ်ချုပ်မှုပုံစံဟာပိုပြီးအလေးထားနေတယ်လို့မင်းတက်ဒေသခံကိုပီးကပြောပါတယ
်အုပ်ချုပ်ရေးမှုတွေဆိုလည်းကျွန်တော်ရင်းနှီးမှုတွေရှိကြတယ်ပြောရစီပါလားအရင်ကတည်းကလိုမျိုးအကျဉ်းချုပ်ရှိတော့ဘူ
းချင်းပြည်နယ်မြို့နယ်တော်တော်များများမှာစစ်ကောင်စီအုပ်ချုပ်ရေးနဲ့မြို့နယ်ပြည်သူအုပ်ချုပ်ရေးဆိုပြီးအုပ်ချုပ်မှုနှစ်ခုရှိနေတဲ့အတွက်ဒေသခံတွေအတွက်တော့ပိုပြီးခက်ခဲနေတယ်လို့မင်းတပ်မြို့နယ်ကျေးရွာအုပ်ချုပ်ရေးအဖွဲ့ဝင်တူကပြောပါတယ
်အခုအုပ်ချုပ်ရေးအဖွဲ့နဲ့ပတ်သက်လို့ပြည်သူတွေမှာလည်းအောင်းမအုပ်ချုပ်နိုင်ဘူးလေပြည်သူတွေက အကုန်လုံးဖောက်ရောက်သွားတာပေါ့နှစ်ဖက်စလုံးကိုကြောက်နေရတော့တစ်ဖက်လုံးကနေနိုင်နိုင်နေနေအုပ်ချုပ်နိုင်တယ်ဆိုတော့အားလုံးလေအခုနှစ်ဖက်စလုံးကမှမအုပ်ချုပ်နိုင်တာ
ပြည်သူအုပ်ချုပ်ရေးအဖွဲ့အနေနဲ့ရက်ရွာအုပ်ချုပ်ရေးနဲ့တရားစီရင်ရေးကိုအဓိကအာရုံစိုက်နိုင်ပြီးပညာရေးကျန်းမာရေးကိစ္စတွေကိုတော့လှုပ်ဆောင်နိုင်မှုအားနဲ့သေးတယ်လို့ချင်းနိုင်ငံရေးလေလာသူကိုထောက်ကပြောပါတယ
်အရင်တုန်းကလိုမျိုးဒီအစိုးရတရားအနေနဲ့အကောင့်ထဲပေါ်တဲ့ဟာမျိုးလေးနောက်ကတော့ဘယ်လိုမှထိရောက်ပြီးတော့ကောင်းမွန်လေပတ်နိုင်တဲ့ဟာတော့ဟိုမတွေ့ရဘူးပေါ့နော
်ချင်းမြင်တယ်ကမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့မှာလိုအပ်ချက်တွေရှိနေပြီး NUG ဘက်ကပံ့ပိုးမှုမရှိသလောက်အခြေအနေကြောင့်လဲကိုထူကိုထပုံစံမျိုးနဲ့လေပတ်နေရတယ်လို့အုပ်ချုပ်ရေးအဖွဲ့ဝင်တူကပြောပါတယ်ဒါအပြင်ချင်းမြင်တဲ့အတွင်းမတူညီတဲ့မြို့နယ်စုလက်နက်ကိုင်အဖွဲ့တွေကြားအုပ်ချုပ်ရေးပုံစံချဖို့ကလည်းခက်ခဲနေပါတယ်မြို့နယ်ဒေသအသီးသီးမှာပြန့်ကျဲနေတဲ့ချင်းကာကွယ်ရေးလက်နက်ကိုင်အဖွဲ့တွေကမှလည်းဆရာနာရှင်စနစ်ကိုတွန်းလှန်ဖို့ရည်ရွယ်ချက်တူကြပေမဲ့တခြားမတူညီတဲ့ရည်မှန်းချက်ပန်းနိုင်တွေလည်းရှိနေတယ်လို့လေလာသူတွေကပြောပါတယ်
။ချင်းမီနယ်ကအုပ်ချုပ်ရေးအခြေအနေနဲ့ပတ်သက်ပြီးတော့အလိမ်မှာပြောပြသွားတာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုထည့်ဆက်ပြီးတော့မှဖြစ်ပါတယ်။ဒီတဲ့ကမှာအရင်ဆုံးတော့မြန်မာနိုင်ငံတဝန်းလှုပ်ခွေအခြေအနေတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်ကိုနားဆင်ရမှာပါ။ဒီဘက်မှာတော့လက်နက်ကိုင်ပဋိပက္ခကြားကကရင်ဒေသခံများအကြောင်းကိုတင်ဆက်ထားပါတယ်ဒီစီဇန်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးတာဖြစ်ပါတယ်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ကရင်ပြည်နယ်မှာလက်ရှိဖြစ်ပေါ်နေတဲ့ပြည်ပခါတွေကြားမှာမြန်မာစစ်တပ်ဟာအရသားတွေနေထိုင်တဲ့နေရာကိုလက်နက်ကြီးတွေနဲ့လက်လွတ်စပယ်ဖိခတ်ပြီးရွာသားတွေကိုတပ်ဖြတ်နေတယ်လို့စွပ်စွဲခံထားရပါတယ်။ဒီလိုပြစ်ခတ်မှုတွေကြောင့်အမျိုးသမီးနဲ့ကလေးတွေလည်းထိခိုက်ခံစားနေရတယ်ဆိုတော့စစ်တပ်စွပ်စွဲခံထားရတဲ့လုပ်ရပ်ပေါ်တမှုတအူးကတော့မြင်းဆိုထားပါတယ်။ဒီဆောင်မကိုဒိုအတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ KIC ကသတင်းတောက်ဆော်လော်တူကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ
်။2020ခုနှစ်ဖေဖော်ဝါရီလ7ရက်အနာသိမီနောက်ပိုင်းအင်းပြည်နယ်အတွင်းမှာရှိတဲ့ KNU ထင်းချုပ်တဲ့အနေအမြင်တွေမှာတိုက်ပွဲတွေကနေ့စဉ်ရက်ဆက်အချိန်မီဆက်တိုက်ဖြစ်ပေါ်လာပါတယ်။အဲ့ဒီတိုက်ပွဲတွေဖြစ်ပေါ်လာတိုင်းစစ်ကောင်စီဘက်ကနေလက်နက်ကြီးတွေရန်တမ်းပစ်ခတ်တာမျိုးတွေအနယ်လှုပ်ဆောင်လေးရှိပါတယ်။အဲ့ဒီလိုလက်နက်ကြီးရန်တမ်းပစ်ခတ်မှုတွေကြောင့်ကျေးရွာအတွင်နေအိမ်အဆောက်အဦတွေထိခိုက်ပျက်စီးတာတွေအိမ်မွေးတိရစ္ဆာန်တွေကြီးထိခိုက်မှုပြင်ဒေသခံပြည်သူတွေထိခိုက်သေဆုံးမှုတွေကိုဖြစ်ပေါ်လာစေတယ်လို့အဖွဲ့အစည်းတတိကထုတ်ပြန်ထားပါတယ်။ကရင်အမျိုးသမီးအဖွဲ့အစည်း KWR ထုတ်ပြန်ချက်အရကတော့စစ်တပ်အာဏာသိမ်းခြင်းကစလို့လက်နက်ကြီးနဲ့မြင်မြှုပ်မှန်းတွေကြောင့်သေဆုံးသူ46ဦးနဲ့ထိခိုက်ဒဏ်ရာရသူ139ဦးရှိနေပါပြီ။ဒါ့အပြင်လူဦးရေ2000လောက်ဟာလည်းနေအိမ်စုခွာထွက်ပြေးနေရပါတယ်။ကင်းပြည်နယ်ကော့ဂရိတ်မြို့နယ်အတွင်းကချင်းမူတာကျေးရွာမှာနေထိုင်တဲ့သက်18နှစ်အရွယ်နော်ဘလချချိုဟာလည်းစစ်တပ်ရဲ့လက်နက်ကြီးထိမှန်ပြီးသေဆုံးရသူတွေအထက်ကတယောက်ပါ။ပြီးခဲ့တဲ့မတ်လတတိယပတ်ကအိမ်သူအိမ်သားတွေစာဖို့သမင်းထချက်တဲ့အချိန်မှာစစ်ကောင်စီပစ်ခတ်လိုက်တဲ့လက်နက်ကြီးကဥကောင်းကိုထိမှန်ပြီးနေအိမ်မိဖို့ကြောင့်မှလည်းပွဲချင်းပြီးတည်ဆုံရတယ်လို့အမဖြစ်သူနော်အေဘဆောကပြောပါတယ်။နော်ဘလချူချူတည်ဆုံရတဲ့အတွက်ဖခင်ဖြစ်သူကစိတ်ထိခိုက်ပြီးဘာမှမလုပ်နိုင်ဘူးလို့သူကပြောပါတယ
်။ကျေမလုံးကြောရှိတော့ဝမ်းနဲ့တကယ်အခုဆိုဘလို့လည်းမသိဘူးဝမ်းနဲ့တော့ပဲဒီလားအဖေဆိုရလေဆီလမ်းသိသူဝမ်းနဲ့တာပေါ့သူတမီသူဖြစ်တာပေါ့ပြောရပါတယ်သူတမီဘလဲသူတမီသိမ်းမစားသူကတေးပေးခြင်းပေါ့သူပြောဥမာပြောသူကဒီရောဂါတစ်ခုနဲ့ဆုံးသွားလို့ရှိတမျိုးဟောသူကရောဂါတော့မဟုတ်ဘူးကနေတီးရသူကလည်းရပါလေရတယ
်ထီမူတာချေရွာနဲ့မိုင်ဝက်လောက်ဝေးတဲ့အာရှလက်မကြီးတနေရာမှာအနှစ်မတိုင်ခင်က KNU ကအမျိုးသားအစည်းအရုံးလက်အောက်ခံ KNL နဲ့စစ်ကောင်စီတပ်တို့တိုက်ပွဲအသေးစားဖြစ်ပွားခဲ့ပြီးနောက်တစ်နေ့မှာတိုက်ပွဲဖြစ်ပွားရင်းမရှိပဲစစ်ကောင်စီကကြီးရွာကိုလက်နက်ကြီးနဲ့ငါးကြိမ်ပြစ်ခတ်တာဖြစ်ပါတယ်အဲ့လိုပြစ်ခတ်မှုတွေကြောင့်နော်ဘလချီချိုကသေဆုံးသွားခဲ့ရပြီးရွာသားနှုတ်ကလည်းထိခိုက်ဒဏ်ရာရတာကြောင့်ဖမ်းအစည်းရုံကိုပို့ဆောင်ထားရပါတယ်ပြီးခဲ့တဲ့မက်လအတွင်းကစစ်ကောင်စီကကြီးရွာတွေကိုလက်နက်ကြီးတွေပြစ်ခတ်မှုကြောင့်ဒေသခံရွာသား25ဦးသေဆုံးပြီး33ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ KNU တည်င်းမှန်ပြန်ကြရေးအဖွဲ့ကနေသိရပါတယ်။အဲ့ဒီအထဲမှာအသက်2နှစ်အရွယ်ကလေးကနေ14နှစ်အရွယ်ကလေးတွေနဲ့ကိုယ်ဆောင်မိခင်တွေလည်းတည်ဆုံတရားရရှိခဲ့ပါတယ်။ထိခိုက်တည်ဆုံသူတွေကအမျိုးသားထက်အမျိုးသမီးဦးရေပိုများပါတယ်။ဘာကြောင့်အမျိုးသမီးနဲ့ကလေးငယ်တွေထိခိုက်မှုများတာပါလဲ။အမျိုးသမီးနဲ့ကလေးငယ်တွေကိုယ်ညီဆောက်ရှောက်တဲ့အဖွဲ့ဖြစ်တဲ့ကရင်အမျိုးသမီးအစည်းအရုံး KW အတွင်းမှုနော်ကညော့ဖော့ကတို့တန်ကိုခုလိုပြောပါတယ်
။အာလချရတာလက်တပါချိပါခွေအစပ်တော်နေမနော်အဝတိနေနေအဝဲ
စိတ်ပွဲတွေကြမှာပြေလွှမ်းနေတဲ့အခြေဆိုရေသူတို့ကမျက်စံစွာမပြေလွှမ်းနိုင်ဘူး။အိမ်မှာကြာရှိနေရတာများတယ်။နောက်ပြေလွှမ်းနေတဲ့အချိန်မှာသူတို့တွေကအမျိုးသမီးနဲ့ကလေးတွေအဖွဲ့လိုက်ပြေးပုံနေရလို့နည်းနည်းကြည့်ထိရလေအမျိုးသမီးနဲ့ကလေးတွေအဖွဲ့လိုက်ထိတယ်။ဒီလိုပြေးဆောင်နေရတဲ့အချိန်မှာကိုယ်ဝန်ဆောင်အမျိုးသမီးတွေအတွက်အယံတနာဖို့ကောင်းတယ
်။
စစ်ကောင်စီတပ်ဖွဲ့ဝင်တွေကကြေးရွာအတွင်းလက်နက်ကြီးတွေပြစ်ခတ်မှုတစ်ခုတည်းသာမကသူတို့ဝင်ရောက်တက်ဆွဲထားတဲ့ကြေးရွာတွေအတွင်းမှာလည်းဒေသခံတွေရဲ့ပစ္စည်းဥစ္စာအိမ်မွေးတိရစ္ဆာန်ငွေကြေးတွေနဲ့အိမ်အဆောက်အဦများကိုလည်းဖျက်ဆီးသွားပါတယ်စစ်ကောင်စီရဲ့တပ်မှုတူကကရင်လက်နက်ကင်တွေကရွာသားတွေလိုအသွင်ယူနေထိုင်ကြတယ်လို့ဆွဆွဲပြောဆိုထားပါတယ်သူရဲ့နာမည်ကိုဖော်ပြမှာမဟုတ်ပဲအသံကိုလည်းပြောင်းလဲအသုံးပြုထားပါတယ်
တို့ရော်တဲ့ကိုပြစ်ချရတော့မဟုတ်ဘူးဒီရွာတွေထဲမှာဗျာအကုန်လုံးကဗျာတိုင်းရင်းသားတွေဖြစ်တယ်သူတို့လူမျိုးတွေဖြစ်တယ်တိရက်ကကြတော့ဒီရွာထဲမှာပဲအကုန်လုံးကအဆောင်ဖုံးကွယ်ပြီးနေကြတာပေါ့နေကြတဲ့ကကြတော့အဲ့ဒီရွာထဲမှာလည်းအဲတချို့တဝက်ကလည်းကြံကြလိမ့်မယ်ကြံကြရမှာဖြစ်တဲ့အတွက်သူတို့လက်လုံးတာလည်းတစ်ဖွဲ့ပေါ့ကြံခဲ့တဲ့ဖွဲ့လည်းတစ်ဖွဲ့ပေါ့ဒါအဲ့လိုမျိုးဖြစ်တဲ့အတွက်အဲ့ဒီရွာထဲဘက်ကိုပြစ်ခတ်လိုက်လို့ရှိရင်သူတို့ကိုလာပြီးတော့မှဟိုချောင်းချောင်းပြစ်ခတ်တာတွေမဖြစ်နိုင်တော့ဘူးဆိုတဲ့အကြီးအကျယ်နဲ့လုပ်တာပေါ့အဲ့လိုမျိုးအဲ့ဒီရွာထဲဆိုတာကတော့လက်နက်ကင်ဖွဲ့တွေကတော့သူကဟိုဘယ်လိုပြောမလဲအတင်ပြောင်းမိနေတာဖြစ်တဲ့အတွက်လုံလုံနဲ့နေရာမှာနေကြတာပေါ့နော်နေကြတဲ့အခါကျတော့တို့ကြတော့ ठी ကိုခဲရင်တာပေါ့ခဲရင်ပြီးတော့မှရွာသားဆိုတော့ချင်းသွားရင်ဘယ်လိုပဲပြစ်ခတ်မှုဖြစ်ဖြစ်နေစေသူကတော့ဘာမှတုံတုံဆေးဆေးရလဲနားမလဲတာဖြစ်တဲ့အခါကျတော့သူကပုံမှန်ပဲတောင်းရသွားပြရှိတာသွားကျော်သေးကိုပြစ်ခတ်တဲ့အခါမှာအဲရွာသေးကဘာတော်တော်များအလိုသွားတိနိုင်တာပေါ့ဟုတ်လောလောဆယ်တော့စခန်းမှာရှိမှဆိုရင်တော့စခန်းအကြီးဆုံးပါပေါ့အကြီးဆုံးကနေပြီးတော့မှပဲအဲပြစ်ကွာအင်းတော့ရွာသေးကနေပြီးတော့ဟိုလုတ်ပါဆိုအဲ့လိုမျိုးပြောတာများပါတယ်ဟိုထက်ကတော့ချင်းသွားရင်တော့ဘယ်ဟုတ်ပြစ်ဘယ်ဟုတ်ပြစ်တယ်တော့သူကအလိုပြောတာတော့မရှိဘူးဒါပေမဲ့အလိုရှိတဲ့နေရာဆိုပြစ်ပေါ့အဲ့လိုမျိုးတော့ရှိတာပေါ့
KNL ပြောရေးဆိုခွင့်ရှိသူတူကတော့ဒီဆွဆွဲချက်ပေါ်ငင်းဆိုထားပြီးသူတို့အဖွဲ့အစည်းဟာစီရေးဆိုင်ရာစီမင်းစည်းကမ်းတွေကိုလိုက်နာသလိုလူသားတိုင်းအသုံးပြုတာမလုပ်ဘူးလို့ပြောပါတယ်။ဒါအပြင်သူတို့ရဲ့တပ်ဖွဲ့တွေဟာလည်းရွာပြင်မှာပဲဖားရှိတယ်လို့ထက်လောင်းပြောဆိုထားပါတယ်။ကရင်နဲ့မြန်မာအစိုးရတပ်ဖွဲ့တွေဟာမြန်မာနိုင်ငံလွတ်လပ်ရေးရပြီး1940ပြည့်နှစ်လွန်ကာလတူကပဋိပက္ခတွေဖြစ်ပွားခဲ့တာဆယ်စုနှစ်များစွာရှိခဲ့လာပါပြီ။ဒါပေမဲ့လည်း2012ခုနှစ်မှာ KNU ကအစိုးရနဲ့အပြစ်ခက်ရစ်ဆယ်ရေးလက်မှတ်ထိုးထားခဲ့ပါတယ်။2015ခုနှစ်မှာတော့အစိုးရရဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစ်ဆယ်ရေးသဘောတူညီချက်စာချုပ် NCA ကိုလက်မှတ်ထိုးထားပြီးလွှမ်းမိုးမှုအရှိဆုံးနဲ့အကြီးအမားဆုံးတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတစ်ခုဖြစ်လာပါတယ်။ပြန်လည်ထူထောင်ရေးကာလဖြစ်တဲ့2010ခုနှစ်ကနေ2020ထိကရင်ပြည်နယ်မှာထိတွေ့တိုက်ခိုက်တာတွေရှိခဲ့ပေမဲ့လည်းပြည်ခဲ့တဲ့နှစ်နိုင်ငံအာဏာသိမ်းခံလိုက်ရတဲ့နောက်မှာတော့ပိုပြီးပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပေါ်ခဲ့ပါတယ်။ဒေသခံပြည်သူတွေရဲ့အသက်အိုးအိမ်စီးဆင်းတွေမထိခိုက်အောင်လက်နက်ကင်တပ်ဖွဲ့ဝင်တွေအနေနဲ့ကြေးရွာတွင်ပြစ်ခတ်မှုတွေကိုရှောင်ကြည့်ဖို့အထူးလိုအပ်တယ်လို့နော်ကညော့ဖော့ကပြောပါတယ်
ကျန်တဲ့ဒေသကြီးကဘုလက်ကလာတော့ယင်ကီကီကပလာနေတဲ့ဘက်လက်စားဟာရှယ်တ
ိုက်ပွဲဖြစ်ရမယ်ဆိုရင်နှစ်ဖက်အဖွဲ့တွေကကြီးရွာတွေကိုရှောင်စီရမယ်ဒီလက်နဲ့ကြိုက်တက်ဖွဲ့တချို့တော့တိုက်ပွဲဖြစ်ရမယ်ဆိုရင်ဒေသခံရွာသားတွေကိုကြိုတိပိတ်ဆောင်ခိုင်းတာမျိုးလှုပ်ဆောင်မှုတွေကိုတွေးရတယ်စေကောင်စီဘက်ကတော့ဒါတွေလှုပ်ဆောင်တာမတွေးရဘူးနောက်သူတို့တင်လာတဲ့ရစ်ခတ်ကားတွေလမ်းမှာဖျက်တိုက်ခံရရင်ဒေါသထွက်ပြီးကြီးရွာတွေကိုပဲလက်နဲ့ကြိုက်ပစ်ခတ်မှုတွေလုပ်တယ်စစ်ကောင်စီကလက်နက်ကင်အဖွဲ့တွေနဲ့ပြည်သူတွေကိုအတူတူပဲသဘောထားယူစားပြီးပြစ်မှတ်ထားတိုက်ခိုက်နေတယ်။ဒါတွေကတိုက်ပွဲစီမင်းစည်းကမ်းတွေကိုချိုးဖောက်နေတာဖြစ်တယ
်။စစ်တပ်အနေနဲ့ပြည်သူလူထုကိုတတ်တာတွေဟာပြစ်မှုဥပဒေကိုချိုးဖောက်တာဖြစ်ပြီးချိုးဖောက်သမျှတွေကို IKO နိုင်ငံတကာရောက်ကရင်အဖွဲ့အစည်းတွေလူ့အခွင့်အရေးအဖွဲ့တွေကိုပေးပို့ပြီးအဲ့ဒီကမှတစ်ဆင့်နိုင်ငံတကာအဖွဲ့အစည်းတွေရောက်အောင်လှုပ်ဆောင်နေတယ်လို့ KBO ကဆိုပါတယ်။စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းပြည်သူလူထုတွေကိုပြစ်မှတ်ထားတိုက်ခိုက်ဖမ်းဆီးတာတွေကြောင့်လက်ရှိအချိန်ထိတိုက်ဆုံသူဟာမြန်မာတိုင်းနိုင်ငံလုံးမှာ1995ဦးထိရှိနေပြီလို့ နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AFP ကဧပြီလ25ရက်နေ့ကထုတ်ပြန်ထားပါတယ်။2021ခုနှစ်ဖေဖော်ဝါရီလကစလို့ဖန်စီအကျဉ်းချခံရသူဦးရေ13,354ဦးနဲ့ဝရမ်းထုတ်ခံရတဲ့ဦးရေကတော့1,989ဦးရှိတယ်လို့လည်း AFP ရဲ့အချက်လက်တွေကသိရပါတယ်။ညီမတယောက်ဆုံးရှုံးလိုက်ရတဲ့ No Episode 4ကတော့
ဘာလို့ဘယ်လိုမှမလို့ရှင်ရတော့ဘူးဒါပေမဲ့သူတို့တိုက်ပွဲကဘလို့လဲသူတို့ရက်လက်မရက်ဘူးအဲ့လိုကိုရွာတော့မှရွာလဲမှသူတို့ပိတ်ထားမလားအဲ့ဒီစစ်တပ်သူတို့ပိတ်ထားပြီငါတို့ရွာလည်းပဲတိုက်ပွဲတစ်ခဏဖြစ်တယ်နော်ဘလို့ခုအပြေးကားတော့မှအတက်ပွဲလည်းမလို့ဒီတော့ဘူးနော်ခိခိုင်းလူလည်းရှိတယ်တချို့ကလေးရောလူကြီးရောပေါ့ထွက်ပြေးလူရောပြင်းပြီးတော့မှနေလူရောကြံလူရောလက်ကြံကျော်အမိသားစုနဲ့စုပ်လူရှိဘောလို့မိုးရဖက်ကိုဟိုလည်းသူတို့မတက်တော့
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ဇင်းနမယ်လို့ဒိုးအံအဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီကြောင့်မှမှလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုထည့်သွင်းအသုံးပြုမထားပါဘူး။ဒိုးအံတန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေဖြင့်ဒိုးအံရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အထိနဲ့တနင်္ဂနွေနေ့နံနက်6:00ကနေ9:00အထိမှလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒုတိယအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
ကျွန်တော်ညမှာဝိုင်းတော်သားတွေစူးစီးတင်ဆက်ပေးထားတဲ့ဒိုးအတန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်တည်းနေရာကပဲဖြစ်ဖြစ်UE Plus application ကိုကြောင်းလို့ရယူပ
ါ View American တန်ကနေ2022ခုနှစ်မေလ9ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုည10:00နာရီအထိ9မီတာ3251နဲ့ line meter 190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတခါတော့ဥတမောင်တန်စီစဉ်တင်ဆက်တဲ့ Democracy လူခွင့်နဲ့ခေတ်ပြိုင်ဘာစီစဉ်ပုံနားဆင်ရမှာဖြစ်ပါတယ်American ပြည်တော်စုမှာ Republican Party အများစုရရှိခဲ့တဲ့ပြီးနေ10ခုကျော်ကလွှတ်တော်တွေမှာလိန်အသွင်ပြောင်းရေးကိုခက်ခဲအောင်ဥရီတွေပြတ်ထန်းလာကြပါတယ်။အချို့ပြည်နယ်တွေကတော့အဲ့လိုလိန်အသွင်ပြောင်းတာကိုပဲရာဇဝတ်မှုတစ်ခုလို့သဘောထားဆောင်ရွက်လာကြပါတယ်။ကယ်လီဖိုးနီးယားကလုတ်ခဲ့တဲ့အတိုင်းဒီမိုကရက်ပါတီအမတ်အများစုရှိခဲ့တဲ့ပြည်နယ်18ပြည်နယ်ကတော့အဲ့လိုလိန်အသွင်ပြောင်းလူငယ်တွေနဲ့မိသားစုတွေကိုကူညီမဲ့ဥပဒေတွေကိုပြတ်ထန်းမှုကြိုးစားနေပါတယ်။လိန်အသွင်ပြောင်းသူများရဲ့လူခွင့်ရေးနဲ့ပတ်သက်ပြီးတော့မြန်မာအမေရိကန်ရုပ်ရှင်တရုတ်ဆောင်ခရစ်စီအောင်နဲ့ဥတမောင်သန်းကတွေ့ဆုံဆွေးနွေးထားပါတယ်ခင်ဗျာ။
ဒီမိုကရေစီနဲ့လူ့အခွင့်အရေးလို့ပြောလို့ရှိရင်နိုင်ငံကြရတဲ့နိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုကထိတ်ဆုံးကပါဝင်တဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။ဒါပေမဲ့အခုချက်ထိတော့ဂျုံကန်ရဲ့ဆဲဖြစ်တာကိုဒီဘက်ထိတ်တန်းကိုတက်လာတဲ့သတင်းတွေကကြားတာပြီးပါတယ်။အမျိုးသမီးခွင့်ရေးတွေထဲမှာတားချက်ချခွင့်ဟာ liberal war ရဲ့အရေးကြီးတဲ့အမျိုးသမီးအခွင့်အရေးတစ်ရပ်ဖြစ်ပါတယ်။အဒီလိုပဲအင်္ဂလိပ်လို transgender rights လို့ပြောကြတဲ့လိင်တွင်ကြောင်းသူများရဲ့အခွင့်အရေးဟာလည်း liberal war ရဲ့အရေးကြီးတဲ့လူခွင့်ရေးတစ်ရပ်ဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမှာပြည်အောင်စုတွတ်တော်ညက်ကဥပဒေပြဋ္ဌာန်းနိုင်တယ်လို့ပြည်내တွတ်တော်တွေကလည်းဥပဒေပြဋ္ဌာန်းနိုင်ပါတယ်။သူတို့ရဲ့လုပ်ပိုင်ခွင့်အာဏာနယ်ပယ်ကိုဖက်စည်းပုံအခြေခံဥပဒေအရခွဲခြားသတ်မှတ်ထားပါတယ်လက်ဖြစ်ဆောင်ရွက်ကြရာမှာအာဏာသိမ်းမှုနဲ့ပတ်သက်ပြီးအရင်ပွားလာကြတဲ့အခါမှာအမှုပေါ်မှာလိုက်ပြီးတော့ဆိုင်ရာအဆင့်တရားရုံးတွေကအဆုံးချပေးရပါတယ်အဓိကနေမချေနှက်ကြလို့အဆင့်ဆင့်တက်လာကြတဲ့အခါဘိုလ်တရားထုတ်တော်ချုပ်ကနောက်ဆုံးအဆုံးချပေးရပါတယ်အမေရိကန်နိုင်ငံမှာလူခွင့်ရေးအတွက်လှုပ်ရှားကြတဲ့အခါမှာဒီဖွဲ့စည်းတည်ဆောက်ထားပုံတွေကနေလှုပ်ရှားကြရတာပါအမေရိကန်နိုင်ငံရေးကိုယခုကအဖြစ်ပြောမယ်ဆိုရင်ဒီမိုကရက်ပါတီက liberal war ကိုဆွဲခိုင်းပြီး republican ပါတီကတမျိုးကျစင်နာယူဆတွေကိုဆွဲခိုင်းတတ်ပါတယ် Republican Party ကအားကောင်းတဲ့ပြည်နယ်တွေမှာ liberal အယူဆကိုပိတ်ပင်ဟန်တားတဲ့ဥပဒေတွေပြတ်ဆန်းကြကြလို့ပဲ Democrat တွေအားကောင်းတဲ့ပြည်နယ်တွေမှာ liberal အယူဆခြေခံတဲ့ဥပဒေတွေကိုပြတ်ဆန်းကြပါတယ်ဒီပတ် Democracy လူ့ခွင့်ရည်နဲ့ခေတ္တအစည်းအဝေးမှာလိင်စင်ကြောင်းများရဲ့ခွင့်ရည်ဆိုင်ရာနိုင်ငံရေးအတက်ကိုအကြောင်းကိုပြပြချင်ပါတယ်ကိုယ်တိုင်လိင်စင်ကြောင်းတယောက်ရဲ့အတွေ့အကြုံနဲ့ရှင်ပြည်ချက်ကိုဆွေးနွေးပြဖို့ဖိတ်ခေါ်ထားသူကတော့ကယ်လီဖိုးနီးယားပြည်နယ်မှာအခြေချနေထိုင်တဲ့မြန်မာအမေရိကန်ရုပ်ရှင်တယောက်ဆောင်ခရစ်စတီအောင်ပဲဖြစ်ပါတယ်။ Republican ကြီးစိုးနေတဲ့ပြည်နယ်တွေမှာလိင်စင်ပြောင်းလို့ကြတဲ့ကလေးလူငယ်တွေလိင်စင်ပြောင်းကြတဲ့သူတွေကိုဟန်တားတဲ့ဥပဒေတွေကိုပြည်နယ်ဥပဒေတွေဖြစ်နေပြဌာန်းလာကြပါတယ်။ဒါကြောင့်ပြည်နယ်တရားဆွဲဆိုတာတွေတရားသူတော်ချုပ်ကိုရောက်ရှိနေတဲ့အမှုတွေအားလည်းအတော်လေးများတော့ပါတယ်။အဲ့ဒီလိုလေရင်တွင်ပြောင်းလို့ရတဲ့ကလေးတငယ်လူငယ်တွေကိုဟန်တားတဲ့ဥပဒေတွေကိုပြဋ္ဌာန်းရတဲ့အခါမှာအဲပမာအဖြစ်လေရင်တွင်ပြောင်းမိစောက်ကိုအတန်းထဲမှာမဆွေးနွေးရဆိုတာမျိုးပြီးတော့လေရင်တွင်ပြောင်းလို့တဲ့အတွက်ကြောင့်မလို့စိတ်ကူးသားမှုခံယူခွင့်မရရှိအောင်ပြဋ္ဌာန်းတာမျိုးလေရင်တွင်ပြောင်းကြတဲ့ကလေးတွေရဲ့မိဘတွေဟာကလေးတွေရဲ့ဆန္ဒအတိုင်းလုပ်ပေးတာကကလေးခွင့်ရေးကိုချိုးဖောက်တာဖြစ်တယ်ဆိုပြီးတော့မိဘတွေပေါ်မှာစုံစမ်းစစ်ဆေးအရေးယူနိုင်အောင်ဥပဒေတွေပြဋ္ဌာန်းထားတာပြုပေါ့နော်အဲတချို့ပြည်နယ်တွေမှာတော့လိင်စင်ကြောင်းကြတဲ့ကလေးတွေကိုမိဘတွေနဲ့အတူမထားဘဲနဲ့တခြားစောင့်ရှောက်နိုင်တဲ့အိမ်တွေကိုပို့ထားတာမျိုးဒါမှမဟုတ်ကလေးတွေလူငယ်တွေရဲ့ကေဟာတွေကိုပို့တာမျိုးဒါပြည်နယ်တွေမှာဥပဒေတွေပြဋ္ဌာန်းကြပါတယ်နောက်တချို့ပြည်နယ်တွေမှာတော့လိင်စင်ကြောင်းကြတဲ့ကလေးတွေအနေနဲ့အောက်စားတဲ့နေမှာပအဝင်ကစားဝင်မရအောင်ပိတ်ပင်တာမျိုးတွေပါတွေ့ရပါတယ်ဆိုတော့
ဟုတ်ကဲ့ဒီကောင်
တွေကပြဋ္ဌာန်းထားတာနဲ့ပတ်သက်ပြီးမတ်ခစ်စီအနေနဲ့လူများမြင်ပါတယ
် Republican တွေ Conservative တွေကဒီတင်းကျပ်တဲ့ဟိုလိင်ပြောင်းထားတဲ့အသူတွေအပေါ်မှာ LGBTQ အပေါ်တွေမှာတွေအောင်တင်းကျပ်တဲ့ဥပဒေတွေတခိုးတော့ကတည်ဆဲဥပဒေတွေကသူတို့ကပြန်လည်ပြီးပြောင်းကျင်နေတာတွေ့ရပါတယ်အဲ့တော့ခရစ်စီအမြင်ကတော့ဟို Christian LGBT Community အကောင်တော့ကစီစဉ်လုံးလို့ရှိရမယ်ရတဲ့အခွင့်အရေးကိုရနိုင်တဲ့နေရာကနေပြီးတော့တောင်းဆိုဖို့ကတော့ Christian LGBT Community အကုန်လုံးရဲ့တာဝန်ဖြစ်တယ်လို့ Christian ထင်တယ်။ဒါပေမဲ့အဲ့ဒီနေရာမှာလိုအပ်ချက်လေးတွေကတော့ရှိတာပေါ့လေ။တချို့နေရာမှာ Transgender ရဲ့စိတ်ခံစားမှုတွေ LGBTQ တွေရဲ့စိတ်ခံစားမှုတွေကိုလစ်လျူရှိထားတဲ့နေရာတွေကိုလူတော်တော်များများသတိမထားမိပါဘူး။အဲ့ဒါလေးကတော့ Christian ပိုင်းလောက်လောက်ချင်ပါပဲ
။ဟုတ်ကဲ့။ဟုတ်ကစင်နေတဲ့မြန်မာနိုင်ငံမှာတုံးမှာပေါ့ခက်ခဲတွေဘာတွေကြုံရ
မယ်မြန်မာနိုင်ငံမှာတော့ခရစ်စီယာဟိုတိတ်မတိသေးဘူးလို့ပြောရမှာပေါ့လေခရစ်စီယာမြန်မာပြည်မှာတော့ဟိုရိုးရိုးပဲတိတ်ပြီးတော့ LGBT မဖြစ်သေးဘူးပေါ့
ဒါဆိုလို့ရှိရင်ဒီအမေရိကရောက်သွားတဲ့အခါမှာလဲ
ဟုတ်ကဲ့
ဒီလိုစိတ်တွေဖြစ်ပေါ်လာတဲ့အတွက်ကြောင့်မို့လူဖွဲ့စည်းတဲ့မှာကြုံတွေ့ရတဲ့အခက်အခဲတွေပေါ်ရှိတာ
။အော်ဟုတ်ကဲ့။အဲ့ဒါတွေကတော့ရှိပါပဲ။ပထမတော့ကိုယ်တငယ်ချင်းတွေကိုကိုယ်ဘယ်လိုပြောရမလဲ။ကိုယ်မိဘဆွေမျိုးတွေကိုဘယ်လိုပြောရမလဲ။အဲ့ဒါကြီးကတော့ခရစ်စီရဲ့အဓိကဟို challenge လို့ပထမဦးဆုံး challenge လို့ပြောရမှာပဲပေါ့။ဒီလိုအခြေအနေတစ်ခုကိုရောက်ပြီးတော့စိတ်ပိုင်းဆိုင်ရာတွေပြောင်းလဲသွားတယ်။အဲရုပ်ပိုင်းဆိုင်ရာတွေပြောင်းလဲသွားတယ်။အဲ့တော့သူတို့ဘယ်လိုပြောမလဲသူတို့ကငါ့ကိုဘယ်လိုလက်ခံမလဲအဲ့ဒါလေးတွေကတော့ခရစ်စီအတွက်ဟိုအခက်အခဲတွေလို့ပြောရမှာပဲခရစ်စီက privacy ကိုတန်ဖိုးထားပါတယ် transgender လို့ပြောလို့ရှင်ခရစ်စီအနေနဲ့လုံလောက်တယ်လို့ဟိုခရစ်စီယူဆပါတယ်နောက်ပိုင်းဆိုလို့ရှင်ဒီ government နဲ့ဆိုင်တဲ့ဟိုဖွဲ့စည်းတွေနောက်ရုံးနေပါတွေမှာ question တွေဖြစ်လို့ရှင် male female other လို့ထားထားတယ် other ဆိုတဲ့နေရာလေးကိုထည့်လာတယ်အဲ့တော့ခရစ်စတီးယားကိုယ့်ကိုယ်ကိုအားသားနေရမှာပဲထားထားလိုက်တယ်ပေါ့
မြန်မာပြည်ကနေမိတ်ဆွေတွေရောတာတော်ဖြစ်တာမျိုးတွေနော်တုတ်ပြန်တာမျိုးတွေဘယ်လိုများကြုံရလဲပေါ့
ခိုးတော့ကရုပ်ကတယုတ်အခုကရုပ်တယုတ်ဆိုတော့ပြောင်းလဲပြောင်းလဲမှုတွေပေါ့လေပြောင်းလဲမှုတွေဆိုတော့တကယ်ချင်းအချင်းချင်းနောက်ကျပြောင်းကြရည်လည်းရှိတယ်တချို့ကလည်း comfortable ဖြစ်တယ်တချို့ကလည်းကိုယ်နဲ့ပေါင်းရမှာ comfortable မဖြစ်ဘူးတတ်တတ်တာမဖြစ်ဘူးသူတို့ကိုယ်နဲ့ပေါင်းရလို့သူတို့ရဲ့ဘယ်လိုပြောရမလဲသူတို့ရဲ့အတိုင်းအဝိုင်းမှာသူတို့သူများတွေကဘယ်လိုပြောကြရမလဲအဲ့လိုမျိုးလေးပေါ့လေဒီ transgender တယောက်ကို transgender တယောက်တမို့ LGBT တယောက်နဲ့ဒီလိုပေါင်းနေဆက်ဆံရမှာ အခု အထိ အမေရိကန် မှာတော့ဒီမှာအထင်းသားရေးတောက်ပဲတိတ်ပြီးတော့အဲ့လောက်ကြီးမဟုတ်ဘူး ဒါပေမဲ့
တချို့နိုင်ငံတွေမှာဆိုရင်ဒါလေးတွေကအခက်အခဲလေးလို့ပဲခက်ခဲလေးဖြစ်နေတယ်လို့ပဲမြင်ပါတယ်အမေရိကန်မှာလည်းကိုယ်မြန်မာတငယ်ချင်းနေအချင်းချင်းမှာလည်းအဲ့မျိုးတွေရှိနေတော့မှာပဲဟုတ်ကဲ့အကြောင်းသိကြရလူမှုစာမျက်နှာပေါ်မှာဆိုလို့ရှိရင်ဗုဒ္ဓဘာသာဆရာတော်ကြီးတပါးပေါ့နော်ဟုတ်ကဲ့ဒီလိုနော်လိင်သတ်မှတ်ချက်ပုဂ္ဂိုလ်ပြောင်းတဲ့ကိစ္စတွေဟာရှုပ်ချစရာအထင်သေးစရာကိ င်မယ
်ဘာသာရေးကတော့ဟိုတိတ်ပြီးတော့မဆက်ဖြစ်ချင်ပါဘူးအန်ပြဘာသာရေးကအမတန်မှ sensitive ဖြစ်ပါတယ်အဲ့ဒီအရာဒါပေမဲ့ဗုဒ္ဓဘုရားဗုဒ္ဓဘာသာရဲ့အကြီးကမန္တန်ကပါလဲဆိုခရစ်စီနားလဲပြောပြရင်တော့နိသိမပရိပရာပဲပေါ့လေအကုန်လုံးကိုလိုက်ရောညီချွေစရာနဲ့ဟိုနေထိုင်ပေါင်းသင်ဆက်ဆံနိုင်လို့ရှင်တော့အကောင်းဆုံးပဲပေါ့ဒါခရစ်စီတို့ကလည်းလူသားတွေကလူပြောက်ဖြစ်တဲ့အတွက်ကိုလည်း transgender ကိုက LGBTQ community ဆိုပြီးအခွင့်အရေးအထူးအခွင့်အရေးတွေလည်းတောင်းနေတာမဟုတ်ဘူးတာမန်လူအခွင့်အရေးတွေပဲခရစ်စီတို့ကမရတဲ့အတွက်ရအောင်တောင်းနေကြတာဒါလောက်ပါ
တာမန်လူအခွင့်အရေးလို့ပြောတာကဘလို့အခွင့်အရေးမျိုး marketing ဆိုလိုချင်တာ
တာမန်လူတယောက်ရရှိခံစားနေတဲ့ human right တွေအကုန်လုံးက transgender right နဲ့တူတူပါပဲ LGBT right နဲ့လည်းတူတူပါပဲအဲ့တော့for example အင်္ဂယနေတဲ့အခွင့်အရေးနဲ့ခရစ်စီယာနေတဲ့အခွင့်အရေးကဓာတ်လူကြီးမှဖြစ်ရတယ်အဲ့လိုသဘောမျိုးပဲပေါ့
ညီမပြီမောင်ရောအဲ့ဒီလိုအခွင့်အရေးကဓာတ်တူတယ်လို့ယူဆသလား
ညီမပြီမောင်ရောဒီဟို gay marriage ဆာမလုပ်လို့မရသေးဘူးလေအဲ့ဒီ law ကလည်း for British letter တွေက law ကဥပဒေပဲမပြင်သေးဘူးဆိုတော့ဒါကတော့ဗမာပြည်ကတော့ aways dlgbt အခွင့်အရေးတွေအကုန်ရဖို့အတွက်ကအဝေးရှောင်နေအောင်မှာပ
ါအခုလို့ကိုယ်အတွေ့အကြုံရပါတော့ဖြတ်တန်းရတဲ့အတွေ့အကြုံရပြောလို့ရှိရင် transgender ကလေးမိဘတွေတတိထားမဲ့အချက်တွေပေါ့နော
်ဟုတ်ကဲ့
ဘာလို့ရှိလဲနော်ဘယ်လိုလဲအချက်ရဖေးခြင်းလဲ
ဟုတ်ကဲ့ခရစ်စတီနားလည်းဒီလောက်ပြောရမယ်ဆိုရင်တော့ကိုယ်မိဘတိုင်းကပေါ့လေဘာလို့မဆိုပေါ့ကိုယ်တာသမီးကအိမ်မှာတစ်ခုခုသူတို့ရဲ့ behavior တွေပါတခုခုပြောင်းလဲနေမယ်ကိုသားကမိန်းကလေးတွေနဲ့ပဲပေါင်းနေမယ်ယောက်ျားလေးတငယ်ချင်းတွေမပေါင်းဘူးကိုသမီးကမိန်းကလေးတငယ်ချင်းတွေပဲပေါင်းမယ်ယောက်ျားလေးတငယ်ချင်းတွေမပေါင်းဘူးအဲ့မျိုးတွေပေါ့သူကသားသမီးရဲ့လိုအပ်ချက်တွေကိုညှိနှိုင်းတင်တယ်ပေါ့လေအဲ့တော့သားသမီးလည်းစိတ်ချမ်းသာမယ်မိဘလည်းစိတ်ချမ်းသာမယ် win-win situation သဘောမျိုးပါခင်ဒါပေမဲ့တစ်ဖက်ဆောင်းနေအရန်ပဲကိုသားသမီးကို control လုပ်မယ်ဆိုရင်တော့အဲ့ဓာရီကတော့ဟိုမတူစာကိုမမြော်လင်းတဲ့အခြေအနေကိုရောက်နိုင်တယ်လို့တော့ခစ်စီအာသုံးသပ်ပါတယ်
။ဟုတ်ကဲ့ဟိုနိုင်ရှင်မှုရသဘောရပြောရလို့ရှိရင်နော်ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့မြန်မာနိုင်ငံရဲ့လူဖွဲ့စည်းရလည်းအမေရိကန်နဲ့ရှင်လိုက်လို့ရှိရင်နိုင်ရှင်မှုရပို့ပြီးရှေးရိုးဆန္ဒရှိတယ်။အဆင့်ပါကိုလေးစားလိုက်နာကြတော့လည်းပို့ပြီးများတယ်
။ဟုတ်က
ဲ့အဲ့ဒီလိုအခြေအနေမှာမြန်မာနိုင်ငံကနိုင်ငံရေးသမားတွေကိုဘယ်လိုများပြောချင်လဲ။
ဟုတ်ကဲ့ခရစ်စီနေနဲ့ပြောချင်တာမြန်မာပြည်နိုင်ငံရေးသမားတွေရောနိုင်ငံရေးပါတီတွေရောအခုဟိုစစ်တပ်ကလူတွေရောတခြားနိုင်ငံရေးအဖွဲ့အစည်းရောအကုန်လုံးပေါ့အားလုံး LGBTQ ဆိုတဲ့စကားကိုသူတို့ဘက်က officially ထုတ်ပြောတာကိုကြားချင်ပါလေ။နောက်ပြီးတော့သူတို့ဒီ LGBTQ တွေအတွက်သူတို့ရဲ့ဟို policy တွေသူတို့ရဲ့ဟိုသူတို့ရဲ့အားပေးစကားတွေအဲ့ဒါတွေကိုလည်းခရစ်စီကြားချင်ပါလေ။နောက်ပြီးတော့ဒီ LGBTQ တွေအတွက်ဟိုအားထားရမယ်ဒီassociation တွေ support group တွေဒီ scholarship group တွေအဲ့ဒါတွေအကုန်လုံးလည်းခရစ်စီယာဟိုအဲ့ဒီအဖွဲ့အစည်းတွေကဘလို့ထူထောင်ပေးမလဲဘလို့ပံ့ပိုးပေးမလဲဒီ LGBTQ community တစ်ခုလုံးကို next level ပေါ့ပုံမတိုးတက်ကောင်းမလဲဒီ trans LGBTQ community ဖြစ်အောင်သူတို့အနေနဲ့ဘယ်လိုလုပ်ပေးမယ်ဆိုတဲ့စကားတွေကိုခရစ်စီကြားချင်ပါတယ်။ဘာလို့လဲဆိုတော့ခရစ်စီကားကမကြားခဲ့ရလို့ပဲ
။ဟုတ်ကဲ့။ဟိုညာကျေးဇူးတင်ပါတယ်မာကက်စီ
။เ
นา
ะ။ဟုတ်ကဲ့တွေ့ရမှာပါလေ။နောက်တွေ့ပါဦး။ဟု
တ်ကဲ့ခင်ဗျာ။ဟုတ်ကဲ့ဟုတ်ကဲ့။အခု transgender rights ဆိုပြောတဲ့နေအတွင်းပြောင်းပုဂ္ဂိုလ်များရဲ့လူခွင့်ရင်းနဲ့ပတ်သက်ပြီးရှင်နေခဲ့သူကတော့ဟောလီဝုဒ်မှာအခြေချနေဆိုင်နေတဲ့မြန်မာအမေရိကန်ရုပ်ရှင်ကြီးဖြစ်ဆောင် မှတ်ကြည့်အောင်ဖြစ်ပါတယ်ကျွန်တော်တို့တော့မှာ
ဥဒမောင်သားဆွေးနွေးတင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကွာအစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့တပတ်အတွင်းထိတ်တန့်ရောက်အင်မာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဆရာနာသိမ့်ပြီးနောက်ဖိနှိပ်မှုတွေကြားကသတင်းတွေတင်ဆက်နေတဲ့အင်မာသတင်းသမားတွေကိုအမေရိကန်နိုင်ငံဂျာယီဝန်ကြီးကချီးကျူးဂုဏ်ပြုစကားပြောကြားလိုက်ပါတယ်။ဒီမှာလူသားချင်းစာနာမှုအကူအညီပေးရေးအာဆီယံညီနိုင်ဆွေးနွေးပွဲကုလအထူးကိုယ်စားလှယ်ကကြိုဆိုလိုက်ပါတယ်။ဒီမှာနိုင်ငံတွေမြေမြုပ်မိုင်းတွေကြောင့်ထိခိုက်ဒဏ်ရာရတဲ့ပြည်သူတွေတိုးလာနေပါတယ်။ဒီလိုထိတ်တန့်ရောက်တပတ်အတွင်းမှာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမ်းမောင်တို့ပြောပြပေးမှာဖြစ်ပါတယ်ဗျာ
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်သတင်းမီဒီယာတွေအပေါ်ဖိနှိပ်မှုတွေရှိနေတဲ့အကြောင်းပါပဲ။ဆက်ပြီးတော့သတင်းတင်ဆက်နေကြတဲ့သတင်းသမားတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးကအတိအမှတ်ပြုပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်က Foreign Press Center မှာမေလ၂ရက်နေ့ကကျင်းပတဲ့ကမ္ဘာသတင်းလှုပ်လှခွင့်နဲ့အခမ်းအနားမှာနိုင်ငံခြားရေးဝန်ကြီး Anthony Blinken ကမြန်မာနောင်ရဲ့ Editor ချုပ်ကိုဆွေဝင်းကိုနမူနာပေးပြောဆိုခဲ့တာပါ
Disinformation including cyber attack
မြန်မာလူမှုပေါ်စစ်တပ်ရဲ့အကြီးအကျယ်ရက်စက်ကြမ်းကြုတ်မှုတွေကိုဆက်လက်ဖော်ပြနေတဲ့မြန်မာနိုင်ငံတွင်းကနောက်ဆုံးလက်ကျန်သတင်းမီဒီယာတစ်ခုဖြစ်တဲ့မြန်မာနောင်ကိုဦးဆောင်နေတဲ့ကိုဆွေဝင်းဟာဆိုရင်စစ်အုပ်ချုပ်မှုကိုဆန့်ကျင်မှုနဲ့1900နှစ်ကြာခံခဲ့ရသူဖြစ်ပြီးတော့အဲ့ဒီထဲက3နှစ်တိုက်ပိတ်ခံခဲ့ရသူဖြစ်ပေမဲ့လည်းဆက်လက်အလုပ်လုပ်နေဆဲဖြစ်ပါတယ်လို့ဝန်ကြီးပလင်ကင်ကမင်ခုံမထက်တွင်ပြောဆိုသွားတာပါမြန်မာနိုင်ငံရဲ့မီဒီယာလှုပ်လှခွင့်ဟာကမ္ဘာမှာအဆိုးဝါးဆုံး၅နိုင်ငံထဲကိုထိုးချသွားတယ်လို့နေစီမချာသတင်းသမားများအဖွဲ့ RSF ရဲ့နေ့စဉ်ထုတ်ပြန်တဲ့ကြားသတင်းလှုပ်လှခွင့်2022ခုနှစ်စင်ကာပူမှာပြောထားပါတယ်2022ခုနှစ်အတွင်းမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကြောင့်မီဒီယာအခွင့်အရေးဟာဆယ်နှစ်စာနှောက်ဆုတ်သွားပြီးတော့သတင်းထောက်တွေဖန်စီခံရသတင်းမီဒီယာထုတ်ဝေခွင့်တွေပိတ်သိမ်းခံရတယ်လို့ပဲသတင်းမီဒီယာအများပြားဟာလည်းပြပကိုပြန်ပြီးတော့ထွက်ခွာနေကြတာပါအဆင့်140မှာရှိနေခဲ့တဲ့မြန်မာသတင်းလွှတ်လပ်ခွင့်ဟာစစ်ကောင်စီလက်အောက်မှာတော့အဆင့်186ကိုကျဆင်းသွားပြီးကမ္ဘာမှာသတင်းသမားအကျဉ်းသားအများဆုံးနိုင်ငံတစ်ခုဖြစ်လာပါတယ်RSF ရဲ့အစီအခံစာအရမြန်မာနိုင်ငံရဲ့အောက်မှာကတော့မြောက်ကိုရီးယား၊ Eritrea ၊ Iran နဲ့ Turkmenistan နိုင်ငံ၄နိုင်ငံပဲကျန်ရှိပါတော့တယ်
။မြန်မာနိုင်ငံတွင်းကြမ်းဖက်မှုနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အတိဒုက္ခရောက်နေသူတွေတိမ့်ချီတိုးလာချိန်မှာပဲမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီတွေတပြေးညီပေးရနိုင်ရေးအတွက်အာဆီယံလှည့်ကြဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့မှာမေလ6ရက်နေ့ကဆွေးနွေးခဲ့ပါတယ်။အာဆီယံလက်ချဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီး Brett Songkon နဲ့အာဆီယံတွင်းရင်းမှုချုပ် Dato Lim Chok Hwai တို့ကစည်းဝေးကိုကမ္ဘာကထလုပ်ကျင်းပတာမှာအာဆီယံဖွဲ့ဝင်နိုင်ငံတွေကအရာရှိတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကတာဝန်ရှိသူတွေအွန်လိုင်းကရောလူကိုယ်တိုင်မှတက်ရောက်ခဲ့ပါတယ်။ဒီအာဆီယံညှိနှိုင်းဆွေးနွေးပွဲကိုမြန်မာစစ်ကောင်စီရဲ့ပြည်ထောင်စုဝန်ကြီးဦးကိုကိုလိုင်းနဲ့အဖွဲ့လူကိုယ်တိုင်တက်ရောက်ခဲ့ပါတယ်။အာဆီယံလက်ချဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ် Brett Songkon ရဲ့ဖိတ်ကြားချက်အရတွားရောက်တာဖြစ်တယ်လို့မြန်မာအတန်ကကြေညာပါတယ်။မြန်မာနိုင်ငံအတွက်အာဆီယံလူသားချင်းစာနာမှုဆိုင်ရာအကူအညီပေးလုပ်ငန်းအတွက်ဒုတိယဆင့်ညှိနှိုင်းမှုဖြစ်တယ်လို့လည်းမြန်မာစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံရဲ့အာဆီယံပုံသဘောတူညီချက်ကိုမြန်မာဘက်ကအကောင့်ထဲပေါ်လိုက်နာဖို့ပြက်ကွက်ခဲ့တာကြောင့်အာဆီယံစစ်မြေစည်းဝေးတွေမှာမြန်မာဘက်ကနိုင်ငံရေးအကြအတော်ဝင်မရှိသူကိုပဲဖိတ်ကြားဖို့အာဆီယံကအဆုံးဖြတ်ထားတာပါ။အာဆီယံရဲ့ပုံသဘောတူညီချက်ထက်ကတခုဖြစ်တဲ့လူသားချင်းစာနာထောက်ထားမှုကူညီပေးရေးကိစ္စတွေရှေ့တိုးလှုံ့ဆော်နိုင်အောင်အာဆီယံတာဝန်ရှိသူတွေညှိနှိုင်းဆွေးနွေးကြတာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ရိုလင်းဟေဇာကလည်းကူညီလိုအပ်တဲ့အတိုင်းအဝန်းကိုထိထိရောက်ရောက်ပေးနိုင်ရေးဒေသဆိုင်ရာလူသားချင်းစာနာထောက်ထားရေးကွန်ရက်အမျိုးမျိုးနဲ့ဆက်သွယ်လုပ်ကိုင်ဖို့ဦးစားပေးကြဖို့လည်းအာဆီယံခေါင်းဆောင်တွေနဲ့အလှရှင်တွေကိုကြေညာချက်ထုတ်တိုက်တွန်းခဲ့ပါတယ်။မေလ2ရက်နေ့တုန်းကလည်းကမ္ဘောဒီးယားဝန်ကြီးဟွန်ဆန်နဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့အွန်လိုင်းကနေတွေ့ဆုံဆွေးနွေးခဲ့တာမှာအာဆီယံထူးကိုယ်စားလှယ်ကိုအဖမ်းခံနေရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်တို့နဲ့တွေ့ဆုံခွင့်ပေးဖို့မစ္စတာဟွန်ဆန်ကတိုက်တွန်းခဲ့ပါတယ်။အထူးကိုယ်စားလှယ် Brett Songkon မြန်မာနိုင်ငံကိုမေလကုန်ပိုင်းလောက်မှာဒုတိယကြိမ်လာဖို့လည်းစီစဉ်ထားတာပါ။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဘက်ကတော့အထူးကိုယ်စားလှယ်ကိုပတ်သက်ဆက်နွယ်သူတွေနဲ့တွေ့ဆုံနိုင်ဖို့စီစဉ်ပေးမယ်လို့ပြောခဲ့ပေမဲ့လည်းဒေါ်အောင်ဆန်းစုကြည်ဦးဝင်းမြင့်တို့နဲ့တွဲခွင့်ပေးမပေးဆိုတာကိုတော့ကမ္ဘောဒီးယားဆိုရထုတ်ပြန်ချက်ထဲမှာဖော်ပြမထားပါဘူးစစ်ကောင်စီအနေနဲ့လူသားချင်းစာနာမှုကူညီပံ့ပိုးမှုတွေကိုအချိန်မနှောင်းစေပဲပို့ဆောင်နိုင်အောင်ဆောင်ရွက်ပေးတင်ကြောင်းကြမ်းဖက်မှုတွေရှင်းချရေးနဲ့လုံးစုံပါဝင်တဲ့ညီညာရေးဆွေးနွေးမှုပေါ်ပေါက်လာရေးတွေအတွက်ယုံကြည်မှုတည်ဆောက်ရေးတို့ကိုလည်းဆောင်ရွက်ဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ကတိုက်တွန်းခဲ့ပါတယ်ဒါအပြင်ဩစတြေးလျနိုင်ငံသားပေါမောက်ခရှောင်းတန်နဲ့အပါအဝင်နိုင်ငံရေးအကြီးအကဲအားလုံးကိုပြန်လှုပ်ပေးဖို့လဲဝန်ကြီးချုပ်ဟွန်ဆန်ကထပ်ပြီးပန်ကြားခဲ့ပါတယ်
မြန်မာနိုင်ငံတွင်စီးရီးပဋိပက္ခရရှိနေတဲ့ဒေသတွေမှာပိုးပြီးတော့အုံများလာတဲ့မြေမြုပ်မိုင်းတွေကြောင့်ထိခိုက်တိုက်ဆုံမှုတွေတိုးလာနေပါတယ်။2019ခုနှစ်နလတာကာလအတွင်းမြေမြုပ်မိုင်းကြောင့်ထိခိုက်ဒဏ်ရာရသူဟာ2010ခုလကလေးများရမုံငွေအဖွဲ့ကထုတ်ပြန်ပါတယ်။စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားချင်းနယ်ကရင်ပြည်နယ်အပါအဝင် နိုင်ငံနေရာတချို့မှာလက်ရှိအချိန်ထိတိုက်ပွဲတွေပြင်းထန်နေတယ်လို့နှစ်ဖက်စလုံးမြေမြုပ်မိုင်းတွေတုံးနေကြတာပါ။စီးရီးပဋိပက္ခတွေပြင်းထန်နေတဲ့ကြားပြည်နယ်ဒီမော့ဆိုမြို့နယ်တစ်ဝိုက်မှာဆိုရင်မြေမြုပ်မိုင်းတွေကိုကရင်နီတော်လိုင်းရေးတပ်ပေါင်းစုနဲ့ဒီမော့ဆိုပီဒီအက်ဖ်တွေကပူးပေါင်းရှင်းလင်းနေရပါတယ်။ဆက်ကရီးယာအကူအညီမှာပါပဲလူအားနဲ့ရှင်းနေရပြီးတော့နေ့တိုင်းလိုမိုင်းတွေ
ကျွန်တော်တရားတဲ့ကိုကျွန်တော်တို့ဆက်လုံးဆက်လုံးအဲ့လိုဆက်လုံးကိုလုံးအမျိုးရတဲ့ရတဲ့ကျွန်တော်တို့ဖြစ်ရစီပေါ့နော်ကျွန်တော်တို့ကျွန်တော်တို့ပြည်ပြလာဟိုမပြရင်ရဲတော့ဘူးလို့ပြတယ်မလုံးချုံတော့ခုကတို့စိုက်ထားတာအင်းနာနေပေါ့နော်ကျွန်တော်တို့ဟိုပြန်ကူပြီးတော့စားတော့မလို့မှကျွန်တော်ပြေတော့ဦးရမြေမြောင်မိုင်းအများစုကိုစစ်ကောင်စီတပ်တွေကထောင်ထားတာဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ
ตั้งแต่นั้นเลยนะการนี้ก็เลยต้องเสียค่าจ้างว่าไม่ทำประโยชน์แต่เพียงหนึ่งก็ชีวิตแต่ใครจะไปไหมไม่ช่วยจ้างนี้ก็รอที่จะขันนี้ก็เสียประโยชน์เช่นเช่นนี้ได้ลูกชิ้นพินเนี่ยเพื่อไปสิทธิ์คุมาอุตส่าห์ไปวันนี้ตัวก็เปลี่ยวไปเลยเล่นการเพื่อสิริก็รอนิมิตหมายก็ช่างกวนตัวหลานนี้จ้าลูกที่จะขันนี้ก็ไปมีอาสงที่ใครนี่นายอะไรลูกเลยตัวก็เปลี่ยวไปเลย ยูนิเซฟจะเฉลยด้วยยาแชมเปี้ยนก็ต้องเสียยาไข่นงในที่ใกล้หมดเยอะตัวมีอาสงผิดดีก็เช่นจะใครบ่โก้เช่นก็ยาก็เย่โม่มาเกยสกายเนี่ยตอนนี้นายดีดาริกาอาศัยแต่มีอาสงชินบาร์เลยมีมิวไม่หนุ่ยจังที่ใกล้เขยาตัวเทมากระเลดเงยริกาในเซคคนเนี่ยไข่นงชินบิโรยี่ใครปีนี้ก็กระเลดมีอาสงที่ใกล้นี่นาเขยาละวะ
นั่นเท่านั้นสักคนเองหน่วยมาตั้งเยี่ยมยิ่งไม่ตั้งเสียสักชั่วโมงในงบเตรียมเฉลี่ยในเงินก็อธิบายเรื่องมาเยี่ยมทุกเขตไปเลยยิ่งมาในเงินก็รอปูปังป่าวนามชีเตบุโรยิ่งยิ่งไม่ส่งจีเลยลายเพื่อเล่นไม่แอนคลาสตามยูนิชันมอนิตาก็พิจารณาหน่วยบาลสิงค์ข้าจะมาพบยาทาบาร์เลย ในงานนี้เจตนาเรื่องส่วนหนึ่งที่ชาวบุสุเรเชียวปางเวนเดนปางเวนไทยดูเรื่องเทตุยมาทาร์เชโกทับยาจับปีก็เช่นลุลัยเพื่อเกี่ยวกับเดมามาฮอฟุโลเมื่อไงในมาตบอราทับยังเข้าไปเสียอนาคตมีนาบายแต่ในนาทีตาเรมก็เอ็นยูจีพีดีเอฟอพยพเมื่อไงในกุศลวิจารณ์ลูกปู่ผู้เสียชีวิตเลยส่วนหนึ่งเว้ามาปางเวนไทยดูเรื่องที่เดียวเกี่ยวกับทับยาไว้เปียดบอดูซาโยกุลัมมาเยทูทาร์เกี่ยมโยดาซีโยงเกี่ยนยูกาเล สุดท้ายนายเอ๋ยส่งความมาส่วนหนึ่งเมลูเปียสูท้าวเลยแต่นายงานลุงนั่นก็ยังปรีบขาวิชงยี่ด้วยแต่นายนั่นก็ยังพูดคำสั่งนี้ก็เพิกขอบีตุกอรันด้วยส่งส่วนหนึ่งเมลูปูจงหุ่นยี่ไม่ยอมนายก็เอเปรล่านั่นเสนาเนี่ยนี่ก็จริงยาเกล้าบ้าแต่ยังไม่ได้นั่นก็ยังพูดคำสั่งนี้มีกูเมล่ากูยังนี่น่าสงท้าเปลี่ยนใจบุเลยเปลี่ยนใจท้าวเลย เอ็นซีเลมันทูทาร์เอเทก้ากู้เพื่อเตรียมหนังจีสีเดลูกันเอาเปียสูทาวาร์เลยยังยังส่วนหนึ่งบุสกังสีก็กำลังท้าใจมาเว่เมื่อมาบีเลวายสกายเน่มาคุยได้เช่นเน่โมก็ยังปีเนอร์มาได้บริษัทได้ส่วนลดผิวบานในบีสกังสีก็ลีจังอ่ะมาได้ใครนี่ด้วยยารีมีลองบีเดต้าแกนทาวเนจีโอ้ยส่งขวาทวีนี่จะเอาไว้
อายุขันเต็มตัวเองแค่ละกูตียายงาเมล่าเลยนี่มาเปิดจากเขาไปเลยอายุขันเนี่ยปัตติปิโรเล็กขันเต็มเต็มชาวเลชเชตินจานารามยูเรมชีเวอายุขันรักกูเล็กขันยาจิมาเวตียายงาเปิดชาไล่ดาบดอลลาร์ชาวเต็งตามอุชีเดดอลลาร์เนี่ยช่วยเจ้าหนุ่ยเล็กขันยาอยู่แค่เรื่อยสุดเลยสวยเจ้าป่าวเองอากรีเลยสามุสวยเจ้าสุดคู่เนี่ยพิชิเรสุบิโรตัวองค์สันสุจิโกเอเปรลานิสักคนยานิมาท่าวดังงานเนี่ยชามาเคราพิบาร์เลยตัวองค์สันสุจิโกตบ่าวเบียนเนี่ยซีมาย The Chinese Mabe, Ibrilan Sakunaniga, a punk and care, dia, Lotoshini, to Yuanu Angule, Pidu Gagueta, PDF Rigo, Muji, Taba Musu Swetane, Mu Print Havale, and the Soya letter, Mandalay Dine when you talk Dazo Mima, Mu Yong Chetwe, Ubu Tango Toya, Mulai Pimabe. Do Yuanu Angu Pansi Kerapi Biro, a Nason, Tauna Senegani, a Minson, Tauna the Dati, Chamanine, Jampemu, Ubri, Boma, Naze, Gardine, Swesu Tabare, Duha, Taudazo Mimoye, Juga Boysanya, Ubri, Julone, Sure, Mune, Agri Laisamu, and Eddie Suya Late, Mandalita, Yesene, Swainunji, Uzani Aya Muripi, and Eddie Bari Nayaga, Uwinte Murip, Dwele, like Basam, Beni Dupipare. The
ထောင်ဆက်ကိုခုနှစ်တုန်းကမြန်မာနိုင်ငံမှာအများဆိတ်ဝင်စားကြတဲ့အသက်နှစ်နှစ်ကျော်မင်္ဂလီငယ်လေးဗစ်တိုးရီယာလိမ့်မိုင်းဆိုင်ရာကျူးလွန်ခံရတဲ့အမှုမှာလဲတော်ရွံ့နှုတ်အောင်ဟာအမှုလိုက်ပေးခဲ့တဲ့ရှင်နေတယောက်လည်းဖြစ်ပါတယ်။တပတ်တွင်ထိတ်တန့်ရောက်မြန်မာသတင်းတွေကိုနားလောင်တဲ့ကိုဝင်းခတ်မောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့တပတ်တွင်ထိတ်တန့်ရောက ဖြစ်ပြီးတော့စစ်ပွဲကြပိတ်မိနေသူတွေကိုကယ်ထုတ်ဖို့လူသားချင်းစာနာမှုဆိုင်ရာအဖွဲ့တွေကကြိုးပမ်းနေကြပါတယ်တရုတ်နိုင်ငံမှာတော့ကိုဗစ်ကူးစက်မှုထိန်းချုပ်ဖို့ဘေကျင်းမြို့မှာကျောင်းတွေပူရာရုံတွေပိတ်ထားပါတယ်ဒီလိုတစ်ပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့အလိမ်မာကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်ဝင်ရောက်တာနှစ်လကျော်ရှိလာတဲ့အချိန်မှာယူကရိန်းကမြေရွာတချို့ကိုပြန်သိမ်းထားနိုင်ပါတယ်။ယူကရိန်းတပ်တွေကနိုင်ငံတောင်ပိုင်းကခန့်စွန်တဲ့မီကိုလစ်ဒေတာနယ်စပ်တွေမှာနယ်မြေတွေကိုပြန်သိမ်းပိုက်နိုင်ခဲ့ပြီးအရှေ့ပိုင်းမှာတော့ရုရှားတွေရဲ့တိုက်ခတ်မှုတွေကိုပြန်ပြီးတော့တုံ့ပြန်တွန်းလှန်နိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကကြာတာပင်းတွေ ရှားတက်တွေဟာဒွန်ဘတ်စ်ဒေတာမှာတည်တည်တတာအရေးငယ်ရတယ်လို့ယူကရိန်းစစ်တပ်ပြောခွင့်ရကပြောပါတယ်။ရုရှားတက်တွေတမျိုးလုံးနီးပါးထိန်းချုပ်ထားတဲ့ယူကရိန်းရဲ့စစ်ကမ်းမျိုးမာရီယိုပိုမျိုးကနေအရက်သားတွေကိုကုလသမဂ္ဂနိုင်ငံတကာချက်ချင်းဤအဖွဲ့အစီအစဉ်နဲ့ပေးလို့ရခဲ့ထုံနေရမှာအချိန်အတိုင်းတန်နဲ့ယာယီအပြည့်ရဲ့သဘောတူပြီးလှုပ်ဆောင်နေကြပါတယ်။ မာရီယိုပိုမျိုးတမနီစက်ယုံမှာပိတ်မိနေတဲ့အရက်သားတွေကိုပေးလို့ရကိုရွှေ့ပြောင်းပေးနိုင်မှုအတွက်အဲ့ဒီမျိုးမှာဂျာတာရေးနေကတနေ့ကုန်အပြည့်ရပြီးတောက်ကြတဲ့စနေနေ့တွေမှာလည်းနေပတ်တွေမှာအပြည့်ရသွားဖို့ရုရှားကခရီးပြုခဲ့တာပါ။ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကတော့အဲ့ဒီမှာကြံနေတဲ့အရက်သားတွေကိုကယ်ထုတ်နိုင်မှုအတွက်အပြည့်ရတာကိုပိုးပြီးတော့လှုပ်သွားဖို့လိုတယ်လို့မေးလ9ရက်နေ
เอริกาเมียวแค่หนึ่งมาปองโคนิจาร์ตูริโกเกทอปุจวาเชยโปปิโรลูบาร์เลยและสิ่งนี้ทายาโรเอริกาอาจจะสีปองริโกเพชานายมัวจวาเสียนยาจูริโกต้องมาอยู่ไหนเบอาลงกันแลนเนเพชานียาราพิเจลูยูเกรนตัมราเซเลนสกีกับโยดาราบา ยูเครนของอเมริกันดอลลาร์ต้องเสด็จต้องบินเลี้ยงกุญย์บุตรจำราจูไบเดนต้องส่งมุกหลุดออกมาปาร์ตี้เนียสลงกับเท้าแค่นี้ไปเลยอัลลูดอกระทันนั้นสิโปรซิกาเลยจำราไบเดนยังดีมีใจยังคันจะกูอธิบายหน่อยเอากงเกรสหลุดออกมาเลี้ยงยันสาวสาวยันนี่เลยลูกตู้ยังยูเครนเนี่ยปูแลนคีเซนจวนเจ้าเขวาเลยที่กุญย์ฮันลุนสวามยับยั้งเรื่องวิจิปมาณาพิบีที่ลูกกุญย์นายเนี่ยจวนหลุดออกมาด้วยกันแต่กูคงยูนิจาร์เลยลูกสู้ไว้ จะเป็นแม่ปาร์ตี้เนี่ยสลงเยอะมันในเนกาโร่จะหาอุยอบปฏิบัติขามาแต่เมื่อกูนี่เป็นบุญในเนี่ยอาณาโก้เชื่อชวนลายยาวตัวมาโก้สู้ยิงนี่จะไปดีเรื่องมาเวจีพังว่ามูจาวกองเสนาเนี่ยมาในใจอะคุโรกูนี่มีอาจีเป็นเลกิซาโก้ปูปิคิวจะใส่สินซาบุลูจังเลยเจ้าจะไปยูเครนจะสีวายสานามูเน่สีเอทาวเป็นเพียทอลาสเซตงจะต้องมาเช่าปีเลียงกูรอดิเนี่ยสอบไปงับเปปูเคบีพิบไป ยากุริยาเอาไว้ใช้ไม่ใช่ดอกตะคูไม่ละเลียบดูงูนี่กับเจ้าลูกไล่ดาวูจะเป็นเนตังกุริยากับวิบันไล่ไปยากุริยาเลยอยากหาลงว่ากูรักใครในจามิชิบุโรจะเป็นวินจิโซฟูมิโยกิชิดากาจีนี่ถ้าจะวิบันตัวรับว่าตังกุริยาเสด็จกาเลยยากุริยาเลยกากุริยาจงส่วนเนี่ยในงานในการนิจันตินิมุอปอจีมาเอชิงชาวมุพเจโลจีนี่จะถูกวิบันไล่ไป จังกุริยาตำราเตยยงใจยุตตำลากินยาบายลูมาเบอคุตเข้ามียากุริยากาเจียวยันยูโรนีสุนันติตากานีทงจีปิลุดาพิเจโลจังกุริยาสิตะกาเจียวบาเร
အခုပြတ်လွတ်တဲ့ဒုံးကြီးကခုနှစ်ရာရှစ်ဆယ်ကီလိုမီတာအမြင့်နဲ့အကွာဝေးကီလိုမီတာလေးရာခုနှစ်ဆယ်လောက်ထိရောက်ခဲ့တယ်လို့တောင်ကိုရီးယားပူးရဲစီရေးဆောင်များယုံကြေညာချက်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားကနှစ်ထောင်ဆယ်ခုနှစ်ခုနှစ်နောက်ပိုင်းပထမဆုံးတိုက်ချင်းပစ်ဒုံးကြီးကိုပြီးခဲ့တဲ့မတ်လကလွတ်တင်ခဲ့တယ်လို့ဒုံးကြီးစံတမ်းမှုတွေကိုအရှိန်မြှင့်လှုံ့ဆော်လာနေတ တွင် ဇက်တိုက် ထပ်ပြီး တာဆင်းသွားတဲ့အကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ် ပြီးခဲ့တဲ့ match လကလေးက ယောဂါကူးစက်မှုတွေ ဇက်တိုက် တာဆင်းနေတဲ့အကြောင်း WHO ရဲ့ဒီသတင်းပတ်ကူးစက်ယောဂဆိုင်ရာအစီရင်ခံစာမှာဖော်ပြပါတယ် ကူးစက်မှုနှုန်း 18 ရာခိုင်နှုန်းယောကျပြီး သေဆုံးမှုနှုန်း 300 ရာခိုင်နှုန်းယွာနေသွားတာပါ ကမ္ဘာတဝန်းမှာရောကြသွားတဲ့ဆိုပေမဲ့အာဖရိကမှာကူးစက်မှုနှုန်း၃ပုံ၃ပုံတိုးနေပြီးအမေရိကတိုက်နိုင်ငံတွေမှာ၁၃ရာခိုင်နှုန်းထပ်တိုးနေစေဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာတော့နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဗိုလ်တပ်မှုနေ့ကကိုဗစ်-19 စစ်ဆေးခဲ့ရမှာကိုဗစ်ပိုးကူးစက်ခံထားရကြောင်းတွေးရှိခဲ့ရတဲ့အတွက်သူ့ရဲ့လုပ်ငန်းဆောင်တာတွေကိုအွန်လိုင်းကနေတဆင့်ပ
I know he very much looks forward to
when Jin Lincoln ka kwe si apit thu tha de ku sat da ga le a pyo de myo sa phit pon ya de aku ta kha aim ma be ti sa khwe ni bi pyan kaung da ne yong pyan thap bu shi de lo naingan sa yi win ji thana pyo ye so kwin shi tu Nat Price ga pyo twa da ba ဝင်ကြီးလင်ကင်ဟာလွန်ခဲ့တဲ့ရက်တွေအတွင်းတမရဂျိုးဘိုင်ဒန်နဲ့တွေ့ဆုံခဲ့ခြင်းမရှိတဲ့အတွက်သူနဲ့အနီးကပ်တွေ့ဆုံခဲ့သူတွေထဲမှာတမရဘိုင်ဒန်ပါဝင်တယ်လို့မယူဆရပါဘူး။ဝင်ကြီးလင်ကင်ဟာပြီးခဲ့တဲ့စနေနေ့ညနေတုန်းကဝါရှင်တန်ဟိုတယ်မှာပြုလုပ်ခဲ့ပြီးလူအများတက်ရောက်ခဲ့တဲ့အင်ဖျူရောသတင်းတောင်များအသင်းညစာစားပွဲကိုတက်ရောက်ခဲ့ပါသေးတယ်။တရုတ်နိုင်ငံမှာတော့ဘေးကင်းမြို့တော်မှာကိုဗစ်ကူးစက်မှုထိန်းချုပ်ရေးကြိုးပမ်းမှုအနေနဲ့ကြာတာရေးနေမှာကျောင်းတွေကိုဆက်ပြီးပိတ်ထားဖို့အမိန့်ထုတ်ထားပါတယ်။တချိန်တည်းမှာပဲစားတောက်ဆိုင်တွေ၊ဘားဆိုင်တွေ၊ထိုင်စားတာတွေကိုလည်းဆက်ပြီးတားမြင်ထားသလိုမြေအောက်ရထားဘူးရာ60လောက်ကိုပိတ်ထားတာပါ။မြို့ခံတွေတစ်ပတ်ကိုယောဂါစစ်ဆေးမှု3ချိန်လုပ်ဖို့လည်းအမိန့်ထုတ်ထားပါတယ်။တရုတ်ကသူ့ရဲ့ကိုဗစ်လုံးဝကင်းစင်ရေး0ကိုဗစ်မှုနဲ့ရောဂါတိုက်ဖျက်ဖို့ကြိုးစားနေပေမဲ့မြို့တော်ပေကျင်းမှာတော့တခြားမြို့တွေလောက်တင်းကျပ်ကန့်သက်တာမရှိပါဘူး။အိန္ဒိယမှာပုံမှန်မဟုတ်ဘဲအပူလိုင်းစောပြီးကြတာကြောင့်လျှက်စစ်ကြားပြတ်တောက်တာတွေဖြစ်နေပါတယ်။အပူစွိုင်းအင်တုံးလျှက်စစ်ကြားအားပေးဆက်ယုံတွေလည်းပတ်ဖို့ကြောက်မီးတွေးအလုံးလောက်မရှိတာကြောင့်လည်းဒီနေ့တော်တော်များများနေ့တိုင်းကြားအားပြတ်တောက်နေတာပါ။အိန္ဒိယမှာတနိုင်ငံလုံးလျှက်စစ်တပ်အားရဲ့80ရာခိုင်နှုန်းအတွက်ကြောင်မီးသွေးအပေါ်ကာလရှည်ကြာမိကိုနေရတာကိုလည်းဝေဖန်နေကြပါတယ်။နိုင်ငံအနှံ့အပြားအပူချိန်ဆက်တိုင်းမြင့်တက်ဓာတ်အားပြတ်တောက်မှုတွေဖြစ်နေတာကြောင့်ကျောင်းတွေကိုပိတ်ထားရပါတယ်။အပူချိန်ကြောင့်ကောက်ပဲသီးနှံတွေလည်းပျက်စီးကုန်ပါတယ်။ဒီနှစ်မတ်လဟာ1900ခုနှစ်နောက်ပိုင်းအပူဆုံးလအဖြစ်မှတ်တမ်းဝင်ခဲ့သလိုနိုင်ငံမြောက်ပိုင်းနဲ့အလဲပိုင်းတွေမှာလည်းဧပြီလပြည့်မြောက်အပူချိန်ဟာ122နှစ်အတွင်းအမြင့်ဆုံးဖြစ်တယ်လို့အိန္ဒိယမိုးလေဝသဌာနကပြောပါတယ်ရှင်
။တပတ်တွင်းထိတ်တန့်ရောက်နိုင်ငံသားသတင်းတွေကိုအလိမ်မာပြောပြခဲ့တာဖြစ်ပါတယ်။ဒီနေ့ညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတစ်ခါတော့သတင်းအချင်းချုပ်ကိုတက်လက်အကြီးညာပေးမှာဖြစ်ပါတယ်ဗျာ NCA ပြစ်ခတ်ရစေးစာချုပ်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့ကြီးတွေကအဖွဲ့၅ဘွဲ့ဟာမြန်မာစစ်ကောင်စီကဖိတ်ခေါ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်မယ်လို့သိရပါဗျ။တိုင်းသာပြည်ရဲ့အဖွဲ့တွေစုဖွဲ့ထားတဲ့ PPSD ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့အစည်းအဝေးကိုနေ့ရက်တာခေါ်ယူကျင်းပပြီးတဲ့နောက် PPSD တဲကအဖွဲ့၅ဘွဲ့တက်ရောက်ဖို့သဘောထားရယူခဲ့တဲ့အကြောင်း PPSD ပြောကလေးရသူဗိုလ်မှူးကြီးစောကျော်ညွန့်က VOA ကိုပြောပါဗျ။KNU ငြိမ်းချမ်းရေးကောင်စီ ALD ရခိုင်အဖွဲ့ DKBA ကရင်လက်နက်ကိုင်အဖွဲ့မွန်ပြည်သက်ပါတီနဲ့ PNL ပလောင်အဖွဲ့တို့တက်ရောက်ကြမှာဖြစ်ပါတယ်။ကျန်အဖွဲ့တွေကတော့သဘောထားမပြီးပေးတာမရှိသေးသလိုမစိုးအဖြစ်အားသေးတာလည်းဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။ရုရှားရဲ့နာဇီဒေါ်လာရေးအောင်ပွဲအခမ်းအနားမတိုင်ခင်ယူကရိန်းမှာထိုးစစ်ပိုးပြင်းလာနိုင်တာကိုပြင်ဆင်ထားဖို့ယူကရိန်းဘက်ကသတိပေးထားပါရခင်ဗျာဒီညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲအခုညအတွက်အစီအစဉ်ထုတ်လုပ်ရင်မူကအလိမ်မာဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Patrick Dear နဲ့ Charles Demock တို့ဖြစ်ပါတယ် View American တိုင်းရဲ့စနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ line to meter 3052နဲ့ line meter 190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ်ဗီဒီယိုကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေ။ကျွန်တော်ရန်နိုင်ပါ။
This program has come to you from the Voice of America, Washington.